Welcome to the Voice of America in Burmese.
ရှိရမနက်ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ31ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့40လို့ကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်စမိုးပြီပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်နန္ဒချန်နယ်အတူတင်ပြသွားဖို့ရှိပါတယ်။ထူးခြားတဲ့သတင်းတွေကတော့ Remedy မြို့ထိန်းချုပ်နိုင်ရေးအတွက်စူနီမျိုးနွယ်တိုက်ခိုက်ရေးသမားတွေကအကူအညီပေးလျက်ရှိတယ်ဆိုပြီးတော့ Iraq စစ်ဖက်ဆိုင်ရာအရာရှိတွေကပြောဆိုလိုက်ပါတယ်။ Iraq နိုင်ငံဟာပြီးခဲ့တဲ့သတင်းပတ်အတွင်းအလွန်အမင်းရန်စရာရောက်တဲ့မစ်ဆိုင်းဒုံးကျည်ပစ်လွတ်မှုတစ်ခုကိုပြုတ်လုခဲ့တယ်ဆိုပြီးတော့ American ပြည်ထောင်စုကဆွတ်ဆွဲလိုက်ပါတယ်။ Syria မှာအရက်သားတွေရာနဲ့ချီတေဆုံးအောင် Russia ရဲ့လေကြောင်းတိုက်ခိုက်မှုတွေကစိတ်အနှောက်အယှက်ဖြစ်ရတယ်လို့ American ကပြောလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ။
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့
ဒီယူကမှာဒီဥစားတွေကိုလည်းတိုင်တိုင်းချစ်ချင်ကိုထောက်ရှုပြီးတော့ထက်သင်စစ်သားသွားလိမ့်မယ်လို့လည်း
ဒါကတော့ပြည်ထောင်နိုင်ငံသားကဘာလက်ခီးတွေနှစ်ဦးကိုတတ်ခဲ့တယ်ဆိုရဲဆွဆွဲချက်နဲ့တည်တံ့ချမှတ်ခံလိုက်ရတဲ့မြန်မာလူသားနှစ်ဦးကိစ္စနဲ့ပတ်သက်ပြီးဆန္ဒပြပွဲနေ့စဉ်ဇက်တိုက်ဖြစ်လာတဲ့အချိန်မှာအခြေအနေကိုထိန်းသိမ်းကြဖို့ပြောသွားတာပါအပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်ဒါအပြင်မြန်မာရွှေ့ပြောင်းလူသားနှစ်ဦးမျှတတဲ့တရားစီရင်ရေးရဖို့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်နေတာကြောင့်မြန်မာအနေဆက်ထိုင်းမြန်မာနေဆက်ဖျားသုံးစုမျိုးမှာထိုင်းဘက်ကလုံခြုံရေးတင်းကျပ်လိုက်တဲ့အတွက်ကုံတွယ်ရင်းနှီးကွေးသွားတယ်လို့ပြောကြတဲ့သတင်းနဲ့မြန်မာနိုင်ငံလုံးအတိုင်းအတာနဲ့2015ရွေးကောက်ပွဲမှာအမျိုးသမီးတွေအင်တိုက်အားတိုက်ပါဝင်ခဲ့တယ်ဆိုတဲ့အကြောင်းအပြင်အမေရိကန်နိုင်ငံရောက်မြန်မာရဲ့ဘာသာရေးကောင်းဆောင်တွေကနှစ်သက်အတွက်စွန့်မွန်ကောင်းတောင်းပေးခဲ့တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိနေပါတယ်။ဒါတွေကိုအလှည့်ပေးခင်အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသားတွေကိုဥဆံမိုးဝင်နဲ့မနန္ဒာဆန်းတို့ကကြီးညာပေးပါမယ်ခင်ဗျာ
။အီရတ်နိုင်ငံဘက်ဒက်မြို့တော်အနောက်ဘက်မှာရှိတဲ့အချက်ချာကြတဲ့ရမာဒီမြို့ကနေIS သွေးကြွတွေကိုအီရတ်အစိုးရတပ်ဖွဲ့တွေကအများအားဖြင့်တိုက်ထုတ်နိုင်ခဲ့ပြီးတဲ့နောက်မြို့ရဲနေရာတွေကိုထိန်းချုပ်နိုင်ရေးအတွက်စူနီမျိုးနွယ်တိုက်ခိုက်ရေးသမားတွေကအကူအညီပေးလျက်ရှိတယ်လို့အီရတ်စစ်ဘက်ဆိုင်ရာအရာရှိတွေကပြောဆိုပါတယ်။အမေရိကန်ဦးစီးတဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူပေးထားတဲ့အီရတ်တပ်ဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်အတွင်းအပြင်းထန်ထိုးစစ်တွေဆင်နွှဲခဲ့ပြီးနောက်ရမာဒီမြို့ထဲမှာအစွန်းရောက်တည်းရဲ့ခုခံတိုက်ခိုက်မှုအနည်းငယ်ကျန်ရှိနေပါသေးတယ်။ဒါပေမဲ့ရမာဒီမြို့ထဲကအဓိကကျတဲ့အစိုးရအဆောက်အအုံဝင်းကိုအီရတ်အစိုးရတပ်ဖွဲ့တွေကပြန်လည်တည်ယူနိုင်ခဲ့ပြီးမနေ့ကအင်ကာနေဝင်းကြီးချုပ်ဟာဒီယာအယ်အဖာဘာဒီကတွားရောက်ခဲ့ပါတယ်။အရင်က IS အစွန်းရောက်တပ်သား1000လောက်ရှိနေရကနေအခုဆိုရင်150 200လောက်ပဲကျန်ရှိတော့တယ်လို့ညွန်ပေါင်းအဖွဲ့ပြောခွင့်ရသူအမေရိကန်ဗိုလ်မှူးကြီးစတိဗ်ဝါရင်ကအင်ကာနေမှာပြောဆိုပါတယ်။ပြီးခဲ့တဲ့6လအတွင်းဒေဂျောင်းတိုက်ခိုက်မှုပေါင်းအကျဉ်600ကျော်ရှိခဲ့တယ်လို့လည်းသူကပြောပါတယ်။ရမာဒီမြို့ကိုပြန်လည်တည်ယူဒီတိုက်ခိုက်မှုမှာဆွန်နီတိုက်ခိုက်ရေးသမားတွေကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့ခြင်းမရှိပဲဗိမဲ့ဗိုလ်ထူးနေမှာလွတ်မြောက်ဒေသတွေကိုထိန်းချုပ်ရမှာပါဝင်ကူညီခဲ့ကြတယ်လို့အီရတ်နဲ့အမေရိကန်အရာရှိတွေကပြောဆိုပါတယ်ဆွန်နီမျိုးနွယ်တိုက်ခိုက်ရေးသမားတွေဟာ2006ခုနှစ်နဲ့2009ခုနှစ်အတွင်းဒီဒေသကအယ်ခိုင်ဒါတွေကိုအမေရိကန်တို့အအောင်မြင်မြင်ချေမှုန်းနိုင်ခဲ့စဉ်ကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တာဖြစ်ပြီး ISC သွေးကြွတွေရဲ့ချိန်းချောက်မှုမမမမရင်ဆိုင်မှုအတွက်ဒေသခံတိုက်ခိုက်ရေးသမားတွေလိုအပ်တယ်လို့အများကရှုမြင်ထားရတာဖြစ်ပါတယ်။ဆူနီအများစုနေထိုင်ရာအီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမူဆိုးမြို့ကိုနောက်ထပ်ပိတ်မှတ်ထားမယ်လို့အီရတ်ဝန်ကြီးချုပ်အဘဒီကအလေးနဲ့ပြောဆိုပါတယ်။
ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဆီးရီးယားအရက်သားယာနဲ့ချီတေဆုံးခဲ့ရတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးလွန်စွာစိတ်အနှောက်အယှက်ဖြစ်ရတယ်လို့နိုင်ငံရဲ့အကာအကွယ်မဲ့ဆုံးလူတွေပေါ်အခုလိုတိုက်ခိုက်မှုတွေကြောင့်ဆီးရီးယားပြည်ပခါကိုနိုင်ငံရေးနီးနဲ့ဖြေရှာဖို့ကြိုးပမ်းမှုတွေကိုထိခိုက်စေတယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။လာမယ့်ဇန်နဝါရီလမှကျင်းပဖို့စီစဉ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမတိုင်ခင်နိုင်ငံရေးလုပ်ငန်းစဉ်ကိုတွန်းအားပေးဖို့အာရုံစိုက်ဆောင်ရွက်မှုတွေရှိနေတယ်လို့ဆီးရီးယားရဲမှာတပ်ဆိုင်သူတွေအားလုံးအနေနဲ့လည်းယုံကြည်မှုတိဆောက်ရေးကိုစ조사လှုံ့ဆော်ဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရသူမတ်တိုနာကအင်္ဂါနေ့မှာပဲပြောဆိုခဲ့ပါတယ်ရုရှားရဲ့လေကြောင်းစစ်ဆင်ရေးတွေမှာအရက်ဖက်ပြစ်မှတ်တွေကိုတိုက်ခိုက်နေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုခဲ့ကြသလိုအနောက်နိုင်ငံအစိုးရတွေကလည်းရုရှားရဲ့ထိုးစစ်တွေဟာ IS စစ်သွေးကြွတွေကိုပြစ်မှတ်ထားရမယ်စာဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုအားဖြည့်ပေးရရောက်နေတယ်လို့ဝေဖန်ခဲ့ကြပါတယ်
အီရန်နိုင်ငံဟာပြီးခဲ့တဲ့သတင်းပတ်အတွင်း Alomin Yansaya Yaute, Mizel Donji, Pilot de Santa Mutkugu, Pilokerelo, American Pidanzuga, Sosuela Pare. Ari Mizel Donjiha, Nanganaga Timori, Tualani, Homus, Yile Jagu, Piatani, American Lindin, Sitimori, the Zin Nigani, Piatuagerelo, Subare, Seniniga, Pilu like De, Mizel Donjiha, American Lindin Timo, USS Harry S. Truman, Ni Mita Tia. ဒီခါမှာခင်ဗျာမီတာထောင်း900လောက်ကနေဖြတ်သွားတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒုံးကျည်မပစ်လွတ်ခင်တနအီတောင်မလူတော့တဲ့အချိန်ကြမှာတင်မောတွေအဲ့ဒီဒေတာကနေရှင်းပေးဖို့အီရန်ရေတပ်ကရေဒီယိုကနေကြေညာခဲ့တယ်လို့အမေမဖော်ထုတ်လို့တဲ့အစိုးရအရာရှိတွေကအနောက်နိုင်ငံသတင်းမီဒီယာကိုပြောပါတယ်။အဲ့ဒီဒေတာမှာလေရင်တင်စစ်တင်မော ကုန်တင်တင်မော်တွေအပါအဝင်တခြားတင်မော်အများပြားလည်းရှိနေပါတယ်။ဒုံးကျည်တစင်းမှာတင်မော်တွေကိုရည်ရွယ်ပစ်ခတ်တာမဟုတ်တဲ့အတွက်ဒုံးကျည်မမှန်ရအောင်ရှောင်ရတဲ့အခြေအနေမျိုးတော့မဖြစ်ခဲ့ပါဘူး။အမေရိကန်နဲ့အီရန်ကြားတမိုင်းတင်နျူကလ িয়ার သဘောတူညီချက်စာချုပ်လက်မှတ်ရေးထိုးထားပေမဲ့ဒီဖြစ်ရပ်ဟာနှစ်နိုင်ငံကြားတင်းမာမှုတွေတိုးမြင့်လာနိုင်တယ်ဆိုတာကိုပြသရရောက်ခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မဲ့ချင်းချောက်မှုတွေကြောင့်ဘယ်လ်ဂျီယံနိုင်ငံမျိုးတော်မှာကျင်းပမဲ့နှစ်သက်ကူညာအခမ်းအနားတွေကိုဘရက်ဆယ်မျိုးတော်ဝန်ကပယ်ဖြတ်လိုက်ပါတယ်။ဘရက်ဆယ်မျိုးနယ်မှာလူမြောင်များလာကြည့်ကြမဲ့မီရှုမီပန်ပစ်ဖောက်မ
long yong ye dress sisabo mepina twigaya jang ole neuro wing up yaware. Neta kunyama to do jata de madrigo daikaibo jansi ne dure epit tandiashi dun uro. Didren bat saw by mabe belgian yeriga pansigaware, chincha muria, soyen yare sema shire lule, a soya shinirig up your sugaware. Belo de madrigo daikai nine less or our anabine wigam a piobe melu. Brasil Miroma, NATO Sitanato, Uyoba Commissione, the Chakula Tamaga Yung Totomena, a chase site Yung Point Hajavare, Bigger and Novemalare, Pietinangama, Luvantia Donze, Tesongere, Tempet, Dakai Mu, Julundu, Islam, Sonia, Leu, and Nen, Nauale, Brasil Miroma, Nitanga Bubare.
ဒီဝေဘီကတည်းကမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမလဲ၆နိုင်ကနေ၇နိုင်အထိလိုင်းဒိုမီတာ၃၂ကီလိုဟတ်စ်၉၃၅လိုင်းဒိုမီတာ၄၀ကီလိုဟတ်စ်၆၄၃၃ညလိုင်းဒိုမီတာ၄၀ရှစ်ကီလိုဟတ်စ်၆၈၈၅နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ၁၉၀ကီလိုဟတ်စ်၅၇၅ခွန်အားတို့ကနေထုံနေပေးနေပါတယ်ရှင်
ပြည်အမေရိကန်တံမြန်မာပိုင်းအစီအစဉ်ကနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်ထိုင်နိုင်ငံသားဇုံတွဲဒုရဲကိုတပ်ဖြတ်ခဲ့တဲ့အတွက်ပြီးခဲ့တဲ့သတင်းမှတ်ထဲမှာတီရန်ချမှတ်ခံခဲ့ရတဲ့ရွှေပြောင်းအလုပ်သမားနှစ်ယောက်ကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံသားတွေကဆက်လက်ပြီးတော့တောင်းဆိုဆန္ဒပြနေကြပါတယ်လွန်ခဲ့တဲ့ရက်တွေအတွင်းရာနယ်ချီတဲ့ဆန္ဒပြသမားတွေ ပိတ်ထားလိုက်ရပါတယ်။တချို့ဆန္ဒပြသူတွေဟာတန်ယုံဝင်ပေါက်ကိုပိတ်ဆို့ထားကြပါတယ်။ဆန္ဒပြပွဲတွေဟာထိုင်းမြန်မာနယ်စပ်တစ်ချောက်ကိုပြန့်နှံ့သွားခဲ့တာကြောင့်နှစ်နိုင်ငံအာဏာပိုင်တွေကလုံခြုံရေးကြိုတင်ကာကွယ်တဲ့အနေနဲ့နယ်စပ်မှာထိန်းချုပ်ကန့်တတ်မှုတွေကိုတိုးမြှင့်ထားပါတယ်။မြန်မာနိုင်ငံသားဝင်းစော်ထွန်းနဲ့ဇော်လင်းတို့ကို2014ခုနှစ်စက်တင်ဘာလအတွင်းအပန်းဖြေကျွန်းတကျွန်းပေါ်မှာပြည်ထောင်နိုင်ငံသားလူငယ်ခရီးသွားနှစ်ယောက်ကိုတပ်ခဲ့တဲ့ဆိုပြီးတော့ပြီးခဲ့တဲ့သတင်းမှတ်အတွင်းမှာတည်တံချမှတ်ခဲ့ပါတယ်။မြန်မာအလုပ်သမားတွေကသူတို့ကိုနှိမ်ပန်းနှိပ်စက်ပြီးတော့ဖြောင်းချက်ပေးခိုင်းတဲ့အကြောင်းပြောဆိုပြီးထိုင်းကတော့ဒါကိုညှင်းဆိုပါတယ်။သူတို့ရဲ့ရှေ့နေတွေဟာ DNA အထောက်အထားကိုအသုံးပြုပြီးအရေးကြီးတဲ့ပြစ်မှုစီရင်တာဟာမှားယွင်းတဲ့ကံတွယ်မှုဖြစ်တယ်လို့ပြောပါတယ်။ရွှေပြောင်းအလုပ်သမားတွေကတော့သူတို့ရဲ့အမှုကိုအယူခံဝင်မယ်လို့ပြောပါတယ်။အင်္ဂါနေ့ကတော့ထိုင်းနဲ့မြန်မာနိုင်ငံကြ ాయి ဝင်ကြီးတွေဟာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပြီးတဲ့နောက်သူတို့ရဲ့နိုင်ငံသားတွေကိုအေးအေးချမ်းချမ်းနေကြဖို့မြစ်တာရပ်ခံခဲ့ကြပြီးနှစ်နိုင်ငံတန်တမာအရေးဆက်ဆံမှုကိုမထိခိုက်စေချင်ဘူးလို့ပြောဆိုကြပါတယ်
။လာမယ့်2016ဖေဖော်ဝါရီလ15ရက်နဲ့16ရက်နေ့တွေမှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရက်မြို့မှာအာဆီယံခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့တွေ့ဆုံပြီးတော့ထိပ်သီးဆွေးနွေးပွဲတစ်ခုကျင်းပမယ်ကြောင်းအင်ဂျီရောကဗုဒ္ဓဟူးနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ November လာတဲ့အာရှတိုက်ခီးစဉ်တွင်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာအာဆီယံခေါင်းဆောင်တွေကိုသမ္မတအိုဘားမားကဖိတ်ကြားခဲ့တာဖြစ်ပါတယ်။အရင်ကမလုပ်ခဲ့ဘူးတဲ့တွေ့ဆုံမှုကနေပြီးတော့2009ခုနှစ်ကတည်းကအာဆီယံနဲ့ဆက်ဆံလာတဲ့အမေရိကန်ရဲ့ရင်းနှီးမှုတွေကိုပုံမိုခိုင်မာလာအောင်တည်ဆောက်သွားမှာဖြစ်တယ်လို့သမ္မတအိုဘားမားအဆိုရရဲ့အာရှတိုက်မှာချိန်ခွင်ရှာညှိမဲ့အစီအစဉ်ကိုပုံမိုအထောက်ပံ့ဖြစ်စေလိမ့်မယ်လို့လည်းကြေညာချက်ကဖော်ပြခဲ့ပါတယ်။အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲဟာဆိုရင်ပြီးခဲ့တဲ့နိုဝင်ဘာလတည်းစတင်လိုက်တဲ့အမေရိကန်နဲ့အာဆီယံမဟာဗျူဟာကျတဲ့မိဖက်တွေဖြစ်နိုင်ငံရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်မှာဖြစ်တယ်လို့လည်းအင်ဂျီရောကပြောဆိုခဲ့ပါတယ်။
2015ခုနှစ်နှစ်ဆန်းကလေးကဥရောပသမဂ္ဂနိုင်ငံလေးစီကိုအခြေချဖို့အတွက်ပင်လယ်ဖြတ်ကျော်ပြီးတော့ရွှေပြောင်းရောက်ရှိလာကြသူအရေးအတွက်ဟာတန်းကျော်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောဆိုလိုက်ပါတယ်။2014ခုနှစ်တုန်းကရွှေပြောင်းအခြေချသူဟာ23,600တောင်ရှိခဲ့တယ်လို့လည်းနှိုင်းယှဉ်ဖော်ပြထားပါတယ်။နောက်ဆုံးကောက်ယူထားတဲ့ဒုက္ခသည်အရေးအတွက်ကတန်း953ဦးရှိပြီးတော့အဲ့ထက်80ရာခိုင်နှုန်းကျော်ဟာဂရိနိုင်ငံကိုဆက်ရောက်ခဲ့တာမှာအများစုကLesbos ကျွန်းကိုရောက်ရှိခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဆိုပါတယ်ဂရိနိုင်ငံကိုရောက်လာတဲ့ဒုက္ခသည်4,400ကအများစုကတော့တူရကီနိုင်ငံကနေရောက်ရှိလာကြတာပါတခြားသူအများစုကတော့လစ်ဗျားနိုင်ငံကနေမြေထဲပင်လယ်ကိုဖြတ်ပြီးအီတလီနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်
American ဟာတရုတ်ဆောင် Bill Cosby ဟာ2004ခုနှစ်ကအမျိုးသမီးတဦးပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရာဇဝတ်ကြောင်းအရတရားဆွဲဆိုတာကိုရင်ဆိုင်ဖို့ဗုဒ္ဓဟူးနေ့ကပန်ဆာဗေးနီးယားပြည်နယ်တရားရုံးကိုရောက်လာခဲ့ပါတယ်။ Bill Cosby ကိုပြစ်မှုထင်ရှားတွေ့ရှိခဲ့ရင်တော့သူ့အနေနဲ့ထောင်နဲ့10နှစ်အထိနဲ့ငွေဒဏ်ဒေါ်လာ2000ကျော်ချခံရမှာဖြစ်ပါတယ
်။ထိပ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမဝင်နဲ့မန္တနာချန်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။ပြည်ထောင်နိုင်ငံသားကဘာလက်ခီးတဲ့နှုတ်ကိုထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းမှာတတ်ခဲ့တယ်ဆိုတဲ့စွဲချက်နဲ့တေရန်ချမှတ်ခံလိုက်ရတဲ့မြန်မာအလို့သမားနှုတ်ကိစ္စနဲ့ပတ်သက်ပြီးထိုင်းနိုင်ငံတရားစီရင်ရေးကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေ့စဉ်ဇက်တိုက်ဖြစ်ပေါ်လာချိန်မှာအခြေအနေကိုအေးအေးဆေးဆေးထိန်းသိမ်းကြဖို့ထိုင်းနဲ့မြန်မာနိုင်ငံသားရဲ့ဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်ဒီအမှုကိုအခြေခံပြီးအချိန်မြင့်တက်လာတဲ့ထိုင်းဆက်ညီဆန္ဒပြပွဲတွေကြောင့်နိုင်ငံတန်တမာဆက်ဆံရေးကိုမထိခိုက်စေချင်ဘူးလို့နိုင်ငံသားရေးဝန်ကြီးတွေကပြောဆိုပါတယ်အပြည့်စုံကိုကိုသိန်းထိုင်ဦးကတင်ပြပါမယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာပြည်ထောင်နိုင်ငံသားကဘာလဲခီးသွားနေကိုတတ်မှုနဲ့မြန်မာလူသမားနေကိုတည်တံစီရင်ထားနဲ့ပတ်သက်ပြီးထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမန်ဒဝေနင်ကမြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဥဝင်နာမောင်လွင်နဲ့သူတယ်လီဖုန်းဆက်ပြောဆိုခဲ့တဲ့အကြောင်းမနေ့ကသတင်းတောက်တွေကိုပြောပါတယ်ဒီမှုမှာထိုင်းတရားရုံးရဲ့မိန်ကနောက်ဆုံးဆုံးဖြတ်ချက်မဟုတ်သေးတဲ့အတွက်အယူခံဆက်ဝင်မှုရှိနေတာဟုသူ့အနေနဲ့နားလည်တဲ့အကြောင်းထိုင်းနိုင်ငံသားဝန်ကြီးကပြန်ပြောပြပါတယ်ဆန္ဒပြပွဲတွေကြောင့်ရန်ကုန်မှာရှိတဲ့ထိုင်းတန်ယုံကောင်စစ်ဝင်ဌာနယာယီပိတ်ထားရပြီးဗီဇာလျှောက်တာနဲ့ခီးသွားလာခြင်းဆိုင်ရာလုပ်ငန်းတွေကိုရှင်းနာထားပါတယ်ဆန္ဒပြသူတို့ချို့ကမြန်မာနိုင်ငံသားနှစ်ယောက်ပေါ်ချမှတ်ထားတဲ့ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြန်မပြေမှုဆိုရင်ထိုင်းကုန်ပစ္စည်းတွေကိုသပိတ်မောင်းမယ်ဆိုပြီးတော့ချင်းချောင်နေပါတယ်ထိုင်းနိုင်ငံဆိုင်ရာမြန်မာတမတ်ကြီးဦးဝင်းမောင်ကတော့နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုကိုငှက်ပြီးမြန်မာလူငယ်တယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကိုထိုင်းတရားရုံးကပြန်လည်စဉ်းစားမယ်လို့မျှော်လင့်တဲ့အကြောင်းမနေ့ကထိုင်းရှိနေများကောင်စီဖွဲ့ဝင်တွေနဲ့မြန်မာတန်ယုံကဖွဲ့ထားတဲ့အထူးကော်မတီဖွဲ့ဝင်တွေနဲ့တွေ့ဆုံချိန်မှာအခုလိုပြောပါတယ
်ဟုတ်ဒီချင်းနိုင်ငံလည်းဖြစ်တယ်နိုင်ငံအစိုးရချင်းလည်းရင်းနှီးရှိတယ်အဲဒါကြောင့်မလို့ဒီကလေးတွေဟာတတိယပဲပြောရင်နိုင်ငံသားအလုံသမားဖြစ်တဲ့အတွက်ဒီယူကမှာဒီဥစ္စာတွေကိုလည်းနိုင်ငံချစ်ချင်းကိုထောက်ရှုပြီးတော့ထက်သင်စစ်သားသွားလိမ့်မယ်လို့လည်းပြောနေပါတယ်
ထိုင်းဝန်ကြီးချုပ်ကတော့ဆန္ဒပြဖိအားပေးတာတွေကြောင့်ထိုင်းဆိုရအနေနဲ့ပြစ်ဒဏ်ကိုပြင်ပေးမှာမဟုတ်တဲ့ကြောင်းခုခံပြောဆိုထားပါတယ်။ထိုင်းနိုင်ငံရဲ့ဥပဒေနီလန့်အရယူကန်ဝင်နိုင်ခွင့်ရှိတဲ့အကြောင်းလမ်းဖွင့်ပေးထားပါတယ်။ဒါနဲ့ပတ်သက်ပြီးတမန်ကြီးဦးဝင်းမောင်ကအခုလိုပြောပါတယ
်။ထိုင်းနိုင်ငံအစိုးရနဲ့ထိုင်းရဲ့ထိုင်းနိုင်ငံရဲ့ဥပဒေအရကျွန်တော်တို့ထိုင်းဝန်ကြီးချုပ်ကိုယ်တိုင်အယူကန်ဝင်နိုင်ကြောင်းလမ်းခင်းပေးတဲ့အတွက်ကျွန်တော်တို့ဆက်ပြီးယူကန်ဝင်ပြီးတော့ကျွန်တော်တို့ဒီကလေးတွေရဲ့မျှော်လင့်ချက်ကိုဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
ထိုင်းရှိနေများကောင်စီဥက္ကဋ္ဌဒက်အိုဒန်ကတော့ထိုင်းဥရေအရ730တွင်ယူကန်ဝင်ရမှာဖြစ်ပေမဲ့ဒီမှုနဲ့ပတ်သက်လို့သေးစိတ်စစ်ဆေးဖို့ကော်မတီတရက်ဖွဲ့ထားတဲ့အကြောင်းနဲ့အယူခံဝင်ရက်ကိုထပ်တိုးပေးဖို့တောင်းဆိုသွားမယ်အကြောင်းပြောဆိုပါတယ
်ဒီလောက်ကရကြประกาศตรงนี้ว่าถ้า
မြန်မာနိုင်ငံသားနှုတ်ရဲ့ယူကန်ကိုထိုင်းယူကန်တရားရုံးကလက်ခံစဉ်းစားဖို့တနစ်ကနေ၃နှစ်အထိကြာနိုင်တယ်လို့လည်းထိုင်းရှိနေမြကောင်စီဥက္ကဋ္ဌဒက်အိုဒွန်ကပြောဆိုသွားပါတယ်ဒေတော်တွင်အင်္ဂါနေ့ကမြန်မာနိုင်ငံဆိုင်ရာထိုင်းတန်မတ်ကြီးပစ်စနူစူဝန်ဂျေဒါမြန်မာစုဝနိုင်ငံဂျာယီဝင်ကြီးဥဝေနာမောင်လွင်နဲ့နေပြည်တော်မှာတွေ့ဆုံပြီးအမှုနဲ့ပတ်သက်လို့ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့မိတူတွေကိုပေးအပ်ခဲ့ပါတယ်မြန်မာအစိုးရနိုင်ငံသားဝန်ကြီးဦးဝင်းနာမောင်လင်ကလည်းထိုင်းတရားရေးလုံထုံးလုံးဤတွေနဲ့အညီအယူခံဆင်းဆင်းတက်သွားမယ့်အကြောင်းပြောဆိုထားတာကိုမြန်မာအစိုးရဘက်သတင်းတွေမှာဖော်ပြပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးမြန်မာဘက်ကတာဝန်ရှိသူတွေအနေနဲ့ထိုင်းအာဏာပိုင်အနေနဲ့ထိတွေ့ဆောင်ရွက်မှုတွေလှုံ့ဆော်သွားဖို့မြန်မာအစိုးရသမ္မတဦးသိန်းစိန်ကညွှန်ကြားထားသလိုမြန်မာနိုင်ငံသားနှုတ်ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကိုပြန်လည်စဉ်းစားပေးဖို့ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်ကြီးမေအောင်လှိုင်ကလည်းထိုင်းနိုင်ငံကိုတဝန်လာပေးဖို့ထားပါတယ်။လောလောဆယ်ထိုင်းရှိနေများကောင်စီကမြန်မာနိုင်ငံသားတွေကိုကူညီဖို့အတွက်အဖွဲ့ဝင်21ယောက်ပါကော်မတီကိုဖွဲ့စည်းထားပါတယ်။ဒီရှိနေများအဖွဲ့မြန်မာလူမှုကူညီရေးအဖွဲ့တွေနဲ့ပူးပေါင်းပြီးနိုင်ငံချစ်ကြည်ရေးကိုထောက်ရှုသောအဖြစ်ထိုင်းနိုင်ငံဘက်ကပြည်ထောင်လျှော့ပေါ်ရေးစဉ်းစားပေးဖို့ဥပဒေပေါင်းတွေကယူကန်ဝင်မှာဖြစ်တယ်လို့ဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကလည်းတန်တမန်ရေးဆိုင်ရာလုပ်ငန်းအစဉ်အဆက်မှာအနီးကပ်ပါဝင်ကူညီမှာဖြစ်တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားခဲ့ပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးပြောပြခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ထိုင်းနိုင်ငံမှာတည်တံချမှတ်ခံခဲ့ရတဲ့မြန်မာရွှေ့ပြောင်းလုပ်သား2ဦးတရားမျှတတဲ့တိစီရင်ရေးရရှိဖို့အတွက်ဆန္ဒပြပွဲတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာထိုင်းဘက်ကလုံခြုံရေးတင်းကျပ်လိုက်ပါတယ်။အဲ့ဒီအတွက်ကြောင့်မြန်မာနိုင်ငံသားတွေထိုင်းဘက်ကိုကူပြီးအလုပ်လုပ်ဖို့အခက်တွေ့သွားစေပြီးကုန်သွယ်ရေးလည်းနှေးကွေးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဆန္ဒပြပွဲတွေရှိနေတဲ့မြန်မာဘက်ခြမ်းမှာတော့လုံခြုံရေးကိုထူးထူးခြားခြားတင်းကျပ်ထားတာမရှိဘူးလို့လည်းဒေသခံတွေကပြောပါတယ်။တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ
်။ထိုင်းနိုင်ငံမှာတည်တံချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းအလို့သမားနှစ်ဦးအတွက်တရားမျှတမှုရရှိရေးဆန္ဒပြပွဲကိုဗုဒ္ဓဟူးနေ့မှာထိုင်းမြန်မာနယ်စပ်ကင်းပြည်နယ်ဖျားသုံးစုမြို့မှာပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကနေဆလို့ရဲချဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေကြောင့်ထိုင်းဘက်ကလုံခြုံရေးတင်းကျပ်လိုက်တယ်လို့ဖျားသုံးစုဒေသခံကိုထူးကပြောပါတယ
်။နေနေတော့ဟိုကနေရတာပါမှာ။ဟိုပဲလေဒီကကျွန်တော်တို့ဒီကနေဒီစီရလေခုကကိုပို့လို့ဒီမပြေပေါ့ဒီရလေဒီရပြည့်စုံဟောအပေါ်အားဟာလေဒီဘက်ကိုအတင်းနဲ့နည်းနည်းချက်ကြတော့ပေါ့တွားလို့တော့ရတော့ရတယ်မကိုင်းလို့မျိုးတွားအလွယ်လို့အလွယ်တော့မရတော့ဘူးပေါ့နည်းနည်းတော့ခက်ခဲသွားတော့ပေါ့အဲကျွန်တော်ဒီဘက်ကတော့ဘာမှမရှိဘူးညဟိုဒီတိုင်းအရင်လိုပဲပုံမှန်ပဲဟိုကျွန်တော်ဆန္ဒပြတဲ့ဒီတစ်ချက်ပဲပေါ့နော်အဲ့နေရာမှာပဲကျွန်တော်နေသားချက်ပိုင်ပေါ့အဲ့မှာရဲလို့ဟိုဒီလိုကင်းယူတာတော့ရှိတယ်ဗောလေဒီဥမာဆန္ဒပြတဲ့လူကိုကျင်းချင်းတိတ်ပေါ့အဲ့ဒီပဲရှိတယ်ဒီလိုမတခြားအချိန်ရတော့ဘာမှမရှိဘူးဟိုယူတာလည်းမရှိပါဘူးတက်ကဟောရဲပေါ့ယူလို့ယူရတော့ဘာမှမရှိဘူ
းထိုင်းမြန်မာကုန်စီအဝင်ထွက်လဲအရှင်ရော့သွားပြီး73စီစားစီလို့ထိုင်းဘက်ကတွင်းကုန်တွေကတော့ဒေတာရင်းတိတိသာသာဈေးတက်သွားတယ်လို့မြန်မာဘက်ကအလုပ်သမားတွေထိုင်းဘက်ကူးပြီးအလုပ်လုပ်ဖို့လဲအခက်အခဲဖြစ်သွားတယ်လို့ဒေတာကန်ကိုထူးကပြောပါတယ်
မင်းဆိုရင်အလုပ်သမားတွေကသွားတယ်သွားတဲ့ခါကျတော့ဆန္ဒဟိုပြရတယ်စုံတဲ့ခါကျတော့အဲနောက်ဒီဆန္ဒတဲ့အထက်မှာလည်းအလုပ်သမားတွေလည်းပါလာလည်းရှိတယ်လေအဲတော့ဆက်ယူစောစောရောက်တဲ့ဒီကတော့သူအလုပ်ယူတော့ရောက်သွားတယ်ဒါပေမဲ့ဟိုရုံဆက်ယူတက်မဲ့အခြေကြီးကြတော့ဒီလူငယ်မပြည့်တူမှညာဆိုတော့ဒီဆက်ယူကပြန်လွတ်လိုက်တဲ့ခါမျိုးပဲရှိတယ်မှာသူတို့ဘက်ကလူအပြည့်မလာဘူးဆိုတော့ဆက်ယူကသူအလုပ်မပေါ်တော့ဘူးပြန်ပြီးတော့လွတ်လိုက်တယ်ဒီမျိုးအဲတချို့ကြတော့လည်းလုံးဝတဲ့သုံးရက်လောက်ကရသူဒီဆက်ရုံကို9ရက်လို့6ရက်လို့အလိုမျိုးပိတ်လိုက်တာလည်းတော့ရှိတယ်ပဲ
ထိုင်းနိုင်ငံတွင်ဗြိတိန်နိုင်ငံသားကပားလက်ခီးသွားနှစ်ဦးတို့ပြီးခဲ့တဲ့နှစ်ကတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာရွှေ့ပြောင်းအလို့သမားနှစ်ဦးကိုထိုင်းတရားရုံးကတည်တံချမှတ်လိုက်တဲ့အပေါ်မကျေနပ်ကြတဲ့မြန်မာနိုင်ငံသားတွေနိုင်ငံတော်ဆန္ဒပြနေကြတာမှာထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာလည်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်။တည်တံချမှတ်ခံရပြီးချိန်မှာစတင်ခဲ့ကြတဲ့ဆန္ဒပြပွဲတွေမှာလူပေါင်းရာနဲ့ချီပါဝင်ခဲ့ကြပေမဲ့အခုနောက်ပိုင်းမှာဆန္ဒပြသူတွေနှဲပါလာပြီးဆန္ဒပြပွဲတွေလည်းအရှင်ရော့သွားပေမဲ့လို့ကုံသွယ်ရေးကတော့ပုံမှန်ပြန်မဖြစ်သေးဘူးလို့ဒေသခံတို့ကပြောပါရရှင်။
မသိငိထိုက်ပြောပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့မကြသေးခင်ကကျင်းပပြီးစီးသွားတဲ့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့အမျိုးသမီးကိုယ်စားလှယ်လောင်အရေးအတွက်အရင်ရွေးကောက်ပွဲတွေကလည်းပိုများသလိုမြန်မာနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးတွေအင်တိုက်အားတိုက်ပါဝင်ခဲ့ကြတယ်လို့ပြည်နယ်တိုင်းရွေးကောက်ပွဲတွေမှာစောင့်ကြည့်လေ့လာခဲ့တဲ့ဖန်နီအိမ်အဖွဲ့ကပြောဆိုလိုက်ပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကတပြည်လုံးအတိုင်းအတာနဲ့ကျင်းပခဲ့တဲ့2015ရွေးကောက်ပွဲမှာပြည်နယ်နဲ့တိုင်းအသီးသီးကမဲယုံပေါင်း800ကျော်ကိုစောင့်ကြည့်လေ့လာသူပေါင်း1500ကျော်နဲ့လေ့လာစစ်တမ်းကောက်ယူခဲ့တဲ့သုံးသက်ချက်တွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာခဲ့တဲ့ဖန်တီအိမ်အဖွဲ့ကရွေးကောက်ပွဲကော်မရှင်ကိုအစီရင်ခံစာတင်ပြခဲ့တယ်လို့ရွေးကောက်ပွဲမှာအမျိုးသမီးတွေအင်တိုက်အားတိုက်ပါဝင်ခဲ့တဲ့လေ့လာတွေ့ရှိချက်တွေကိုလည်းပြည်သူလူထုကိုဒီဇင်ဘာလ29ရက်နေ့အင်္ဂါနေ့မှာထုတ်ပြန်တင်ပြလိုက်ပါတယ်ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးတွေပူးပေါင်းပါဝင်ခဲ့ကြတဲ့အနေအထားကိုဖန်နီအိမ်အဖွဲ့ရဲ့စီမံကိန်းဒါရိုက်တာမက်ခင်လေးငယ်ကအခုလိုရှင်းပြပါဗျာ
။ဒီတိုင်းနယ်ဒီနယ်14ခုမှာမဲယုံပေါင်းက833ယုံပေါ့နော်။စောင့်ကြည့်တဲ့လူပေါင်းက1500ကျော်နဲ့ပေါ့နော်။ကျမတို့ကစောင့်ကြည့်ခဲ့တယ်။မျိုးပေါင်းကတော့130နဲ့အချင်းမျိုးပေါ့နော်။ကျမတို့ကကာလာတိုစောင့်ကြည့်ရွေးကောက်ပွဲနေ့ကိုကြည့်ရတာမှာအမျိုးသမီးမဲဆန္ဒရှင်တွေကလည်းပဲတက်တက်ကြွကြနဲ့လာပြီးတော့မဲထည့်တယ်။မဲအမျိုးသမီးတွေမဲလာချဲဖို့အတွက်ကိုဟို12000ခိုင်နှုန်းလောက်ကဖြည့်ကြရတာတော့သူတို့မှအခက်အခဲတွေရှိရလို့ပြောရပေါ့။ဥပမာဘလို့အခက်အခဲတွေလဲဆိုကိုဝင်ဆောင်မိခင်တွေရှိမယ်၊ကလေးတွေနဲ့လာရတဲ့ကလေးမိခင်တွေရှိမယ်ပေါ့နော်။အဲ့လိုလူမျိုးတွေအတွက်ဟိုဦးစားပေးစီစဉ်နေမလုပ်တဲ့အခါမှာအဲ့လိုတချို့တွေကတော့အခက်အခဲတွေရှိရ
ပြီးခဲ့တဲ့2010ရွေးကောက်ပွဲတွေနဲ့ရှင်ပြီးတော့လဲအခုကျင်းပခဲ့တဲ့2015ရွေးကောက်ပွဲမှာလွှတ်တော်အသီးသီးကနေဝင်ရောက်ရှင်ပြိုင်ခဲ့တဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပို့ပြီးတော့မှပါဝင်မှုများလာတယ်လို့လဲဖန်တီးအိမ်ကမခင်လေးငယ်ကပြောပါတယ
်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့အမျိုးသမီးတွေအရေးအတွက်ကိုရလက်ကိုကြီးလိုက်တဲ့အခါမှာ2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့စည်ရင်းသွင်းတဲ့လူကလည်း100ကျော်ပဲရှိတယ်အခု2015မှာစည်ရင်းသွင်းတဲ့လူက800နီးပါးရှိတယ်ပေါ့နောက်တစ်ခါအရွေးခံရတဲ့ကိုယ်စားလှယ်အမျိုးသမီးဆိုရင်လည်း2010မှာ45ယောက်ပဲရှိပြီးအခု2015မှာ150တယောက်ရှိလာရဲဆိုတော့ရခိုင်နှုန်းအားဖြင့်ဆိုရင်300ခိုင်နှုန်းကနေပြီးတော့1300ခိုင်နှုန်းအထိတိုးလာရဲပေါ့နော်အဲအဲ့ဒီလိုတိုးတက်လာတာကိုတော့တွေ့ရပါတယ်ဒါပေမဲ့ကျမတို့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးဦးရေတဝက်ကျော်ကိုကိုစားပြုနိုင်မှုဆိုရင်တော့ဒီရခိုင်နှုန်းကအဲ့ဒီနပ်ကိုကောင်းတဲ့ရခိုင်တော့မဟုတ်သေးဘူးပေါ့နော်အဲ့လိုမျိုးသိရှိရတယ
်မြမနိုင်ငံရေးနဲ့အုပ်ချုပ်ရေးအခမ်းကဏ္ဍတွေမှာအမျိုးသမီးတွေရဲ့ပါဝင်ဆောင်ရွက်နိုင်မှုအနေအထားပိုအားကောင်းလာပေမဲ့လို့အမျိုးသမီးတွေရဲ့အရေးအသွေးအရေးအချင်းပိုတိုးတက်လာစေဖို့အမျိုးသမီးတွေရဲ့ခေါင်းဆောင်မှုစွမ်းရည်မြင့်မားလာစေရေးနဲ့လူမှုစီးပွားဖွံ့ဖြိုးလာစေရေးတွေအတွက်အကြံပေးသုတေသနနဲ့စွမ်းဆောင်ရည်မြင့်တင်ရေးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကကဏ္ဍအသီးသီးမှာစနစ်တကျဆောင်ရွက်ပေးဖို့အထူးအရေးကြီးပါတယ်လို့လည်းဖန်တီအိမ်ကမခင်လေးငယ်ကအကြံပြုပါတယ
်။ CEO ထဲမှာအမျိုးသမီးတွေဒန်းတို့အခွင့်အလမ်းရဖို့အတွက်အဲလိုအပ်တဲ့အထူးပြုလှုပ်ဆောင်ချက်တွေရှိရင်လှုပ်ဆောင်ပေးဖို့ဆိုတာမျိုးပါတယ်ပေါ့နော်အဲအဲ့လိုမျိုးလိုအပ်ချက်တွေလှုပ်ဆောင်ပေးဖို့လိုတယ်ဆိုရင်လည်းအဲ့ဒါကိုလှုပ်ဆောင်ပေးဖို့ပေါ့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့အရင်ချင်းတွေမြင့်လာဖို့ကိုယ့်ကိုယ်ယုံကြည်မှုတွေတိုးလာဖို့နောက်ကွန်ရက်တွေချိတ်ဆက်ပြီးတော့ပေါ့နော်အမျိုးသမီးသူ့ရဲ့အပန်းကိုပို့ပြီးတော့တိလာဖို့အဲ့ဒါမျိုးကိုဆောင်ရွက်ပေးစီခြင်းပါတယ်လို့ကျွန်မကရှင်းပြချင်
တယ်2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲနေ့မှာစောင့်ကြည့်လေ့လာဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အစည်း၉ခုကိုတရားဝင်အသိမှတ်ပြုလာတွေထုတ်ပေးခဲ့ပြီးတော့အဲ့ဒီအဖွဲ့၉ဘွဲကနေစောင့်ကြည့်လေ့လာခွင့်တရားဝင်အသိမှတ်ပြုပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူပေါင်း6000ကျော်ကနေပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့စောင့်ကြည့်လေ့လာခဲ့ကြတဲ့အထက်ဖန်တီးရင်အဖွဲ့ကလည်းတစ်ဖွဲ့အပါအဝင်ဖြစ်ပါတယ်ရှင်
ဒါကတော့အမျိုးသမီးတွေနိုင်ငံရေးအုပ်ချုပ်ရေးအခမ်းကဏ္ဍမှာပုံမပါဝင်လာနိုင်မှုဒီရက်ပေါ်ပြီးလက်ကမ်းကြိုဆိုမှုတွေလိုအပ်တယ်လို့အရေးသွေးမြင့်တင်ရေးကိုလည်းသက်ဆိုင်ရာတာဝန်ရှိသူတွေကအလေးထားလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့အကြံပြုခဲ့တာနဲ့ပတ်သက်ပြီးတော့မတ်စုမွန်ကပြောပြပေးသွားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒီနေ့ဟာ2015ခုနှစ်ရဲ့နောက်ဆုံးနေ့ဖြစ်ပြီးနှစ်ဟောင်းကုံဆုံးလို့2016ခုနှစ်ကိုကူးပြောင်းတဲ့မင်္ဂလာနှစ်သစ်အချိန်အခါသမယမကြခင်မှာကြားရောက်တော်မှာဖြစ်ပါတယ်။ကမ္ဘာနိုင်ငံအသီးသီးကမြို့ကြီးတွေမှာနှစ်သစ်ကိုကြိုဆိုဖို့ပြင်ဆင်နေကြချိန်မှာအမေရိကန်နိုင်ငံရောက်မြန်မာဘာသာရေးခေါင်းဆောင်ချုပ်ကလည်းနှစ်သစ်အတွက်စုမှုကောင်းတောင်းပေးခဲ့ကြတဲ့အကြောင်းကိုပြောပြချင်ပါတယ်။ဒီအကြောင်းကိုကျွန်တော်ကပဲဆက်ပြီးတင်ပြရမယ်ခင်ဗျာ။2015ခုနှစ်မှာမြန်မာနိုင်ငံမှာနှစ်များစွာအတွင်းမျှတမှုအရှိဆုံးလို့သုံးသပ်ကြတဲ့အထွေထွေရွေးကောက်ပွဲကျင်းပနိုင်ခဲ့ပြီးအတိုက်ခံပါတီကအမတ်နေရာအများစုအနိုင်ရခဲ့တာလို့မျိုးအရေးကြီးတဲ့အပြောင်းအလဲတွေကြုံခဲ့ရပါတယ်။လာမယ့်2016ခုနှစ်မှာလည်းအနိုင်ရပါတီကဖွဲ့စည်းလိုက်တဲ့အစိုးရအသစ်ကိုအာဏာလွှဲပြောင်းပေးတာအပါအဝင်နိုင်ငံရေးစီးပွားရေးနဲ့ငြိမ်းချမ်းရေးအတွက်ပုံမကောင်းမွန်ခိုင်မာတဲ့အပြောင်းအလဲတွေဆက်လက်ဖြစ်ထွန်းဖို့မျှော်လင့်ချက်တွေရှိနေပါတယ်။ ခုလိုနှစ်တစ်နှစ်ကုန်ဆုံးသွားတိုင်းအတိတ်ကသင်ငန်းစာယူနိုင်တယ်လို့ပြစ်ဆုတ်ပံမှာလမ်းမမရအောင်သတိမူပြီးချိတ်ဆက်သွားဖို့လိုတယ်လို့အမေရိကန်ပြည်အောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ဂျိမ်းစ်ထောင်းမြို့ကမြန်မာဗုဒ္ဓဘာသာဖုံးတော်ကြီးကြောင့်ကဆရာတော်ဥနန္ဒဝန္တာကနှစ်တစ်အတွက်ဆုတောင်းဩဝါဒဝေကြားလိုက်ပါတယ
်ဦးဇင်းတော်ဗုဒ္ဓဘာသာကအချိန်ကာလကိုလက်ခံထားတဲ့ဘာသာတရားဖြစ်တယ်အချိန်ဟာအင်မတန်မှတန်ဖိုးရှိတယ်အချိန်ကာလတွေပြောင်းတိုင်းပြောင်းတိုင်းရောက်ရှိနေတဲ့ပစ္စုပန်အချိန်ကာလမှာနောက်ကိုပြန်ကြည့်ပြီးတော့ရှေ့ကိုသတိထားပြီးတော့အခုပစ္စုပန်ရှောင်နေတဲ့လမ်းကိုမမမိဖို့ဟာအင်မတန်အရေးကြီးတယ်ဒီမင်းသမားပြိပရာလမ်းတဲ့အတိုင်းရှောင်မယ်ဆိုလို့ရှိရင်ဦးဇင်းတို့အနာဂတ်ဟာလည်းပဲဦးဇင်းတို့တောက်ပြောင်းတဲ့အနာဂတ်ဖြစ်လာမှာပါလူသားတယောက်ပဲဖြစ်ဖြစ်လူသားတယောက်ရဲ့ပတ်ဝန်းကျင်ပဲဖြစ်ဖြစ်နောက်မိမိတို့နေထိုင်တဲ့နိုင်ငံပဲဖြစ်ဖြစ်မိမိတို့နေထိုင်တဲ့ကမ္ဘာကြီးပဲဖြစ်ဖြစ်ပစ္စုပန်အချိန်မှာလမ်းမမှားဖို့ကအင်တာမအရေးကြီးပါတယ်ဒါကြောင့်မလို့ဦးဇင်းတို့ကဒုက္ခတွေအများကြီးမခံစားချင်ဘူးဆိုလို့ရှိရင်မိမိတို့အတိတ်ကမှားတဲ့အရာတွေကိုသင်္ကန်းသာယူပြီးတော့ပြစ်ဆုံးပါမှာအဲ့ဒီအမှားတွေကိုအမှန်ဖြစ်အောင်လုပ်ကြပါမယ်အဲ့ဒါကြောင့်မို့လို့ဒီ2016ခုနှစ်မှာဘုန်းကြီးအနေနဲ့ကတော့နောက်ကိုပြန်ကြည့်ရှေ့သတိထားလမ်းမမှားပင်လဲဆိုပြီးတော့ဩဝါဒပေးကြပါလေ
အမေရိကန်နိုင်ငံကင်တက်ကီပြည်နယ်ကမြန်မာကက်သလစ်သင်းအောင်ဆရာဖာသာတင်မိုသီကလည်းနှစ်သစ်မှာတာယာငိမ့်ချမ်းပြီးတည်မြိန်ဖွံ့ဖြိုးတဲ့ကမ္ဘာမြေဖြစ်စေဖို့ဆုတောင်းပေးလိုက်ပါတယ
်ကို New Year မှာတော့ message ကတော့ဘုရားရှင်ယေရှုအနေနဲ့ပြောမှာလောကလူသားများအားလုံးကိုဒီနှလုံးကိုနူးညံ့စေဖို့သိမ်မွေ့စေဖို့ထိတ်ချခြင်းပါရမီအားဖြင့်တယောက်နဲ့တယောက်ကူညီဖြစ်စီပံ့ပိုးပေးလို့ရှိရင်ဒီစစ်မဲ့တဲ့ရန်ညိုရန်စားတွေချက်လို့ဖြစ်စီဆိုတော့မကောင်းနဲ့စိတ်ချတရားပပျောက်တော့မှာဖြစ်ပါလေ။နှစ်သစ်မှာဖာဒါဆန္ဒပြုလာတော့ဖရားရဲ့အပြည့်စုံစွန်းအကျွင့်မဲ့ပေးဆက်တတ်တဲ့ဖြစ်ခြင်းမေတ္တာ၊ဒီဝါဆုံးသောအစေခံခြင်းအဖြစ်တယောက်ကိုတယောက်ရရင်ပေးကူညီပြတော့မှပံ့ပိုးဖြစ်စီပေးခြင်းအဖြစ်တရားငြိမ်းချမ်းသောအေးမြတ်သောဒီငြိမ်သောကွန်ချောသောလူသားများရဲ့ကပါဖြစ်ပါစေလို့ဆက်ကတော့ဆန္ဒပြုဆုတောင်းပေးပါတယ်
မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့ပြည်ရင်းပြိပက္ခတွေရပ်တန့်ပြီးငြိမ်းချမ်းရဖို့ဆိုရင်စာရွက်ပေါ်မှာလက်မှတ်ထိုးယုံတယ်မဟုတ်ပဲနှလုံးသားတိုင်းမှာဖျားရှင်ရဲ့ချစ်ချင်းမေတ္တာနဲ့လက်မှတ်ထိုးမှသာလျှင်ပြည့်ဝတဲ့ငြိမ်းချမ်းရနိုင်မယ်လို့ဖာသာတင်မိုသီကအခုလိုပြောကြပါတယ်
ဒီမှာဖြစ်နေတဲ့ဒီပြည်ရင်းစစ်ဖြစ်တဲ့တာတွေမှာတော့တကယ်တကယ်မှာတော့စစ်မှန်တဲ့ငင်းချမ်းရေးကိုတည်ဆောက်ဖို့ဆိုရင်စာရွက်ပေါ်မှာလက်မှတ်ထိုးတာတွေမဟုတ်ပဲနဲ့ကျွန်တော်နှလုံးသားတိုင်းမှာဘုရားရှင်ရဲ့ချစ်ချင်းမေတ္တာမြင်နဲ့ဘုရားရဲ့ချစ်ချင်းမေတ္တာဘောပဲနဲ့ဘုရားရဲ့ခွင့်လွှတ်ခြင်းစာရွက်ပေါ်မှာလက်မှတ်ထိုးမှသာလေတကယ်ပြည့်စုံပြည့်ဝတဲ့ငင်းချမ်းခြင်းဆိုတာရှိမှဖြစ်ပါတယ်ငင်းချမ်းရေးဆိုတဲ့နေရာမှာကျွန်တော်စစ်မဖြစ်တာတိုက်ခိုက်မှုကင်းမဲ့တာကိုစစ်မှန်တဲ့ငင်းချမ်းလို့မခေါ်ပါဘူးဆရာပေးတဲ့အပြည့်အနာစာမရှိတော့တဲ့ခွင့်လွှတ်ခြင်းနဲ့ပြည့်စုံသောငင်းချမ်းခြင်းလူသားတိုင်းရဲ့နှလုံးသားထဲမှာလူသားတိုင်းရဲ့ဘဝထဲမှာလူသားတိုင်းနေထိုင်တဲ့နေရာဒေသတိုင်းပြည်နယ်တိုင်းငါလုံးမှာပြည့်စုံစွာတက်ရောက်ပါစေလို့ဖတ်တဲ့စီတောင်းတဲ့ message လေးပေးချင်ပါတယ်
လာမယ့်နှစ်သစ်မှာကြုံတွေ့ရနိုင်တဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နိုင်မှုဆိုရင်အတိတ်ကဖြစ်ရတဲ့ကိုသင်ခန်းစာယူပြီးမစ္စိမပရိပရာလို့ခေါ်တဲ့အလေလက်လမ်းစဉ်နဲ့ဆက်လက်လျှောက်လှမ်းမှုလူတွေဆိုတဲ့အကြောင်းကိုဘာသာရေးခေါင်းဆောင်တွေကနှစ်သစ်အတွက်သတင်းစကားမွှန်ကြားခဲ့ကြတာဖြစ်ပါတယ်ခင်ဗျာကြာသမင်းနေမနက်ခင်းအစီအစဉ်လေးကိုဝါရှင်တန် DC ကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်တောက်ကြနေ့မှာကြာရောက်တော့မဲ့နှစ်ဆန်းတရက်နေ့မှာမြန်မာပြည်သူများအားလုံးစိတ်ချမ်းသာကိုချမ်းသာပြီးစီးပွားရေးနိုင်ငံရေးအောင်မြင်မှုတွေရရှိကြပါစေလို့ VOA ကဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ3240နဲ့49ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာယူဝတ်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
Well, as far as the defense team are concerned, the prosecution didn't prove beyond reasonable doubt.
ဒါကတော့ထိုင်းနိုင်ငံခုတ်တန်းဥကျွန်းလူသတ်မှုမှာတရားလိုဘက်ကခိုင်လုံတဲ့တသက်မရှိဘဲတေတန်စီရင်လိုက်တာဟာတရားမျှတမှုမရှိတဲ့အကြောင်းရွှေ့ပြောင်းလို့သမားအရေးဆောင်ရွက်နေသူအန်ဒီဟောကပြောသွားတာပါ။ဒါကိုဒီတစ်ပတ်မြမောက်ရေးရအစီအစဉ်မှာနားဆင်ရပါမယ်။ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းရေးသားသူရဲ့အာပုံပြက်ပဲနားဆင်ရမှာဖြစ်ပါတယ်။ဦးစံမိုးဝေကဦးကျော်စံတာနဲ့အတူတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဦးစွာတင်ပြပေးချင်တာကတော့ Bangkok Post သတင်းစာရဲ့ Editor အာပုံဖြစ်ပါတယ်။လွန်ခဲ့တဲ့စက်တင်ဘာလအတွင်းပြည်ရှာကမ္ဘာလက်ခီးသွားနှစ်ယောက်ကိုတပ်ဖြတ်ခဲ့မှုနဲ့အလုသမားနှစ်ယောက်ကိုအပြစ်ရှိရဲဆိုပြီးတော့စမွေးခရိုင်တရားရုံးကနေတည်ထောင်အပြစ်ပေးခဲ့တဲ့အမှုကိုစစ်ဆေးကြတာနဲ့ပတ်သက်ပြီးတော့ထိုင်းပြည်ရဲတပ်ဖွဲ့ကအပြင်းထန်ကူးကံကာကွယ်ခဲ့ကြပါတယ်။DNA မျိုးရိုးဗီဇတက်တေကံအထောက်အထားဟာမြန်မာရွှေပြောင်းလူသမားနှစ်ယောက်ကိုအပြစ်ရှိကြောင်းပြသဖို့အတွက်အဓိကအထောက်အထားဖြစ်တယ်ဆိုပြီးတော့လဲသူတို့ကပြောပါတယ်။ရဲကအသက်20နှစ်အရွယ်ရှိတဲ့လူငယ်နှစ်ယောက်ကိုကောင်းကောင်းမွန်မွန်ဆက်ဆံခဲ့ပါတယ်။သူတို့ကိုမေးမြန်းစစ်ဆေးနေတဲ့အချိန်မှာသူတို့ရဲ့အကျိုးဆောင်တွေရှိနေပါတယ်။အတင်းအဓမ္မဝန်ခံခိုင်းတာမျိုးလည်းမလုပ်ခဲ့ပါဘူးလို့သူတို့ကပြောတဲ့အကြောင်းရေးသားထားပါတယ်။တရားရုံးရဲ့ထုတ်ပြန်ချက်မှာရဲတပ်ဖွဲ့ကတင်ပြတဲ့ဓာတ်ခွဲခံတွေ့ရှိချက်အပေါ်မှာအခိုင်အမာယုံကြည်မှုရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအမှုနဲ့ပတ်သက်ပြီးတော့မေးစရာမေးခွန်းတွေအများကြီးရှိနေပါတယ်။ဘာဖြစ်လို့ပြည်ပမီဒီယာတွေကတရားဝင်တယ်လို့မမြင်ကြတဲ့လဲ။ထိုင်းနိုင်ငံအတွင်းကပြည်သူတွေတော်တော်များများကလည်းဒီမြန်မာအလုသမားနှစ်ယောက်ကိုအချောင်းတစားကပြရသူတွေအဖြစ်မြင်နေကြပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတော့မကြေမနက်ဆန္ဒပြမှုတွေတိုးတိုးပြီးတော့ဖြစ်နေရတာဘာကြောင့်လဲဆိုပြီးတော့မေးခွန်းတွေကိုထောက်ပြထားပါတယ်။အဖြေကတော့ရဲတပ်ဖွဲ့ရဲ့မကောင်းတဲ့ပုံရိပ်ပဲလို့ရေးသားထားပါတယ်။တနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာရဲဘက်ကပြောရေးဆိုခွင့်ရှိသူကမနစ်ကထိုင်းနိုင်ငံမှာလူသတ်မှု126မှုတောင်ဖြစ်ခဲ့တယ်။ဒီအမှုတွေကိုကန့်ကွက်မဲ့သူမရှိဘဲအခုအမှုကြမှာဒီလိုဖြစ်ရတာဟာတချို့နိုင်ငံရေးအမျက်ထုတ်လိုသူတွေကြောင့်ဖြစ်တယ်ဆိုပြီးတော့ပြောဆိုပါရယ်။အဲ့ဒီအမှုတွေမှာဖွံ့ဖြိုးပြီးတိုင်းပြည်ကကမ္ဘာလှည့်ခီးသွားတွေပါဝင်ပတ်သက်ခြင်းမရှိတာကိုထောက်ပြထားပါရယ်။အခုလက်ကျုံးကိစ္စမှာတော့မြန်မာလူငယ်နှစ်ယောက်ကိုဒေသခံဩဇာရှိသူတွေလွတ်မြောက်ရေးအတွက်အစားထိုးကြွေးခံလိုက်ရတာဖြစ်တယ်ဆိုပြီးတော့ယုံကြည်နေကြကြောင်းရေးသားထားပါရယ်။အပြည့်စုံကို Bangkok Post သတင်းစာရဲ့ Editor အပေါ်မှာဖတ်ရှုနေပါရယ်။
ရကဝဲနိုင်ပြီးဒေါအောင်ဆန်းစုကြည်ပြည်ပဆက်ဆံရေးအလားအလာဆိုတဲ့ခေါင်းစဉ်နဲ့ရာဂျစ်ဘာတီယာရဲ့ဆောင်းပါးကို The Hindu Times မှာဖတ်ပါရယ်။အိန္ဒိယအစိုးရကသာဂရုစိုက်နဲ့လက်ဥမှုယူထားနိုင်ရင် NLD အစိုးရလက်ထက်မှာဆက်ဆံရေးပူကောင်းလာနိုင်တဲ့အလားအလာရှိနေတယ်ဆိုတဲ့အကြောင်းရေးသားထားပါ။နိုင်ငံတစ်ခုရဲ့အမျိုးသားရေးအကျိုးစီးပွားဆိုတာအစိုးရပြောင်းယူနိုင်လိုက်မပြောင်းတတ်ပါဘူး။ဒါပေမဲ့အရေးပဲဖွင့်ဆိုချက်နည်းစနစ်နဲ့ကျဉ်းသုံးပုံတော့ပြောင်းတတ်ပါရယ်။ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံညာရေးမှာအဓိကစင်ခေါ်မှုကတော့အနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားထိန်းချုပ်ရမယ့်ကိစ္စပဲဖြစ်ပါတယ်။2017ဩဂုတ်မှာဦးသိန်းစင်နဲ့ဒေါအောင်ဆန်းစုကြည်တို့ဆင်းမြတ်လာရတဲ့အတွက်အမေရိကန်ဥရောပသမဂ္ဂဂျပန်စတဲ့နိုင်ငံတွေကမြန်မာနိုင်ငံရဲ့အယိုးယိုးအယွင်းယွင်းသဏ္ဍာန်ဆောင်ဒီမိုကရေစီကိုလက်ခံလာကြပါတယ်။အမေရိကန်ကတော့နိုင်ငံရေးအသွင်ကူးပြောင်းတာငြိမ်းချမ်းရေးဖြစ်စဉ်ဖွဲ့စည်းပုံပြင်ဆင်ရေးစတာတွေလိုလားနေပြီးစစ်တပ်အနေနဲ့သာဒေါအောင်ဆန်းစုကြည်သဘောကျစီမံခွင့်ပေးလိုက်ရင်တော့အထောက်ပံ့တွေပိုပေးလာမှာဖြစ်ပါတယ်။တရုတ်ကတော့ပုံမကြီးမားတဲ့စင်ကာပူကမြန်မာနိုင်ငံရဲ့အရှုပ်ထွေးဆုံးတိုင်းရင်းသားပြဿနာပြည်လည်ရေးမှာအဓိက challenge နိုင်သူဖြစ်ပါတယ်။စစ်အစိုးရအုပ်ချုပ်ရေးကိုအခွင့်အရေးယူပြီးတရုတ်တို့ခြေကုပ်ယူထားတဲ့ရေရှည်စီးပွားရေးလုပ်ငန်းတွေကိုဖယ်ရှားဖို့ဆိုတာလည်းမလွယ်လှပါဘူး။အာဆီယံကိုတော့ဒေါအောင်ဆန်းစုကြည်ရဲ့ဦးစားပေးစီးမှာမတွေ့ရပါဘူး။သို့တော်လည်းအရှိတောင်အရှာအဓိကခေါင်းဆောင်တွေနဲ့ရင်းနှီးရနားလည်မှုမရရှိပဲဒေါအောင်ဆန်းစုကြည်ဟာအရှိအရှာမျှော်မှန်းချက်ကိုအကောင့်ထဲပေါ်ဖို့ခက်ပါလိမ့်မယ်။အိန္ဒိယနဲ့ဆက်ဆံရေးဟာလည်းအရေးကြီးပါလိမ့်မယ်။1992တုန်းကစစ်အစိုးရနဲ့ဆက်ဆံရေးထူထောင်ခဲ့တဲ့အတွက်ဒေါအောင်ဆန်းစုကြည်ဟာအိန္ဒိယအစိုးရကိုစိတ်ဆိုးနေတော့မယ်ဆိုတဲ့သုံးသပ်ချက်မျိုးကိုဘေးဖယ်ထားခဲ့သင့်ပါပြီ။နည်းနည်းပါးပါးဟုတ်နေသေးအောင်တော့အနာရဒေါအောင်ဆန်းစုကြည်ဟာအတိုက်ခံဒေါအောင်ဆန်းစုကြည်နဲ့အတူတူတော့မဖြစ်နိုင်တော့ပါဘူး။မြန်မာကိုအိန္ဒိယအလိုရှိသလိုသူ့ဘက်ကလည်းအိန္ဒိယကိုပြန်အလိုရှိမှာပါ။ဝန်ကြီးချုပ်နရင်ဒရာမိုဒီသွားရောက်ပြီးဒေါအောင်ဆန်းစုကြည်တခြားကောင်းဆောင်တွေကိုတွေ့ဘင်္ဂလားဒေ့ရှ်ကိုပြင်းနေသလိုဘန္ဒာရေးအထောက်ပံ့တွေကိုရရရော်ရော်ပေးရပါလိမ့်မယ်။ Now song ye gira aro pidu lulu chenjen titwe sasan ye go tumien lu sambo wae phep baare lo ye tata wae khnya.
Takaro kabaa tarin media ye ka myama na ngay chao ye ta phop ya chate go naa singe ya ra phep baare. Kusala piro American style Indian tong English sa season go tholun piwa me. Dor lala tanga season ten set thara phep baare khnya.
Out of touch.
Pipare. Salumbanga. OUT out. OF off. Out of ka. Pimbe yaunida. Tachka. Titwe musuro. Zakzut kurunye. Diet. Divegaro. Titwe mu. A pimbe yaunida. Bo. Idiom sere. Tobai. Divegaro. Kukune. Sepjanida. The kukune. Titwe mu. Atlan winida. The kukune. Titwe mu. Kinguanida. Gusalubari.
If you want to get a good job these days, you can't be out of touch with the latest technology. If you want to get a good job these days, you can't be out of touch with the latest technology.
Kukune sepjanida, the kukune titwe mu atlan winida, the kukune titwe mu kinguanida gus idiom atonia, belu biomle.
Out of touch.
Lupiolu yavare, eragaro, dinimnetwe, dimpiagere, idiom atome pipare.
Dollar Dan season the Satari American style Indian tone English are thing and Zazi single Lila Gera Pipare. Kusala Biro, Diraba Yamam Yamau Yia season ma, Tainang and Kodong John Luda Muma, Tia Lubaga, Jodi Shire, that they tempia Nigem Shive, they dan see and like the ha, Loma Diam Yadam Shibulo, Shibian Ludmari, ye song your bene do, Andy Hoga, Pioja Lipare.
เจมู่เทนชาซีนคันทาดูนออูอายุกามาล้มหยอดลาเลยเมลุเลตุกะยงจีนิบาเรลุอขွင့်ยีตมาแอนดี้ฮอเนอูจ่อซันตารุซวนรีต้องตัดทาราဖြစ်ပါတယ်ခင်ဗျာအဲဒီတော့ခင်ဗျာအခုအမှုမှာတရေလိုဘက်ကယုတ်တိတန်တဲ့အထောက်ထားမပြနိုင်ဘူးနောက်တစ်ခါဖြောင်းကျက်ယူတော့ငါလည်းပဲနှင်းပန်းနှိစက်ခဲ့တယ်ဆိုရဲအထောက်ထားတွေရှိလို့ပြောတယ်
Well, as far as the defense team are concerned, the prosecution didn't prove beyond reasonable doubt that
the defense team are concerned, the prosecution didn't prove beyond reasonable doubt that the defense team are concerned, the prosecution didn't prove beyond ပတ်လိုက်ရပါလိမ့်မယ်ဆိုတာဖြစ်ပါတယ်ကျားနာစစ်ဆေးတဲ့အခါမှာလဲအထောက်အထားမှုကင်းဆေးပညာအရတဲလွန်စားတွေရှာဖွေပေးတဲ့နေရာမှာညံပြင်းအားနည်းချက်တွေရှိနေပါတယ်ဒါဟာခိုင်လုံစိတ်ချရမှုမရှိပါဘူးနောက်တစ်ခါ
အလောင်းခွဲစိတ်စစ်ဆေးမှုတွေမှာလဲကွဲလဲချက်တွေရှိနေပါတယ်ဒီလိုတန်တရားဖြစ်စရာတွေအငင်းပွားစရာတွေအများကြီးပါဒါကိုတရားသူကြီးတွေကပြစ်မှုထင်ရှားစီရင်လိုက်ပါတယ်တေရန်ချမှတ်လိုက်ပါတယ်ဆိုတော့ကျွန်တော်တို့သဘောမတူပါဘူးလုံးဝကန့်ကွက်ပါတယ်ဒါကြောင့်ကျွန်တော်တို့အယူခံဝင်မှာမယ်ဆိုတော့ထိုင်းနိုင်ငံရဲ့တရားစီရင်မှာဒီလိုမျိုးမကြာခဏပဲဖြစ်နေရပဲလားအန်ဒီ
But the biggest issue for migrant workers in Thailand and in the justice system is translation.
Taiwan, you need a 水表路的嘛，里铺 တရားစီရင်ရေးနဲ့ပတ်သက်လို့အဓိကပြဿနာတရားကတော့စကားပြန်ပြဿနာဖြစ်ပါတယ်အဖမ်းဆီးခံရတဲ့အခါမှာစစ်ဆေးမင်းမြန်းတဲ့အခါမှာတရားစွဲဆိုခံရတဲ့အခါမှာတရားခွင်မှာလုံလောက်ကောင်းမွန်တဲ့ဘာသာပြန်ဆိုမှုမရှိပါဘူးဒီမှုမှလည်းအလားတူပါပဲရဲဘက်ကစကားပြန်နှစ်ယောက်သုံးပါတယ်ဘာသာစကားသိအားနေပါတယ်ဒါကိုကျွန်တော်တို့တရားရုံးမှာတွေ့ရပါတယ်သူတို့ထိုင်းစကားတောင်ကောင်းကောင်းနားမလည်ပါဘူးဒါကအဓိကပြဿနာပါနောက်ပြတနာတရက်ကတော့ရွှေပြောင်းအလုပ်သမားတွေအနေနဲ့ရှေ့နေရှေ့ရကောင်းကောင်းမရနိုင်ကြပါဘူး။တရားဥပဒေရခုခံကာကွယ်ခွင့်အလုံးလောက်ရဖို့အတွက်အခက်အခဲတွေရှိပါတယ်။တရားဥပဒေဆိုင်ရာပြတနာကထိုင်းနိုင်ငံမှာကြီးမားတဲ့ပြတနာတရက်ပါ။ရွှေပြောင်းအလုပ်သမားတွေသာမကကြံလူတော်တော်များများမှလည်းရှေ့နေတွေရဲ့မူဝါဒနဲ့ဆန့်ကျင်ပြီးတော့ခေါင်းပုံဖြတ်ခံရတာတွေရှိပါတယ်။ဒါပေမဲ့ဒီအမှုမှာတော့ဇော်နဲ့ဝေဖြိုးတို့ဟာတခြားရွှေပြောင်းအလုပ်သမားတွေနဲ့စာရင်တရားဥပဒေအကြောင်းအရခုခံကာကွယ်မှုအများကြီးရရှိခဲ့တယ်လို့ပြောနိုင်ပါတယ်။ခမရမေးတယ်လို့ရွှေပြောင်းအလုပ်သမားတွေကိုခွဲခြားဆက်ဆံခံရသလားဆိုတဲ့နေရာမှာတော့ဘာသာပြန်ကိစ္စနဲ့ဥပဒေကြောင်းအရလုံလောက်တဲ့ခုခံခြေပောက်ခွင့်မရရှိနိုင်တာအပါအဝင်တရားဥပဒေစိုးမိုးမှုအားနည်းတာလည်းပါဝင်ပါတယ်ရဲတပ်ဖွဲ့လိုတရားဥပဒေအကောင့်ထဲပေါ်ရတဲ့သူတွေထင်တယ်လို့လုံနေကြတာပါရွှေပြောင်းအလုပ်သမားတွေဆိုရင်မကြာခဏချင်းချောက်ငွေတောင်းခံရတာခေါင်းပုံဖြတ်ခံရတဲ့ထိုင်းနိုင်ငံမှာတဏ္ဍာတလျားမှာရှိနေပါတယ
်ဒီအဖြစ်နဲ့ပတ်သက်ပြီးတော့ကျွန်တော်အချက်နှစ်ချက်မေးစရာရှိပါတယ်ပထမအချက်တစ်ခုကိုမေးရမယ်ဆိုရင်အရေးချင်းမပြည့်မီတဲ့စကားပြန်ကိုထိုင်းရဲတွေကရွေးချယ်တာလားခင်ဗျာဆိုတော့ဘာကြောင့်ဒီလူတွေဟာထိုင်းစကားကျွမ်းကျင်သူတွေအများအများရှိပါတယ်ထိုင်းနိုင်ငံမှာမြန်မာတွေအထက်အရှေ့အထူးသဖြင့်ကရင်တိုင်းဒေသတွေမွန်တိုင်းဒေသတွေအများအပြားရှိပါတယ်ဘာကြောင့်ဒီလိုအရေးချင်းမပြည့်မီတဲ့မကျွမ်းကျင်တဲ့စကားပြန်ကိုရွေးရတယ်လို့ထင်ပါလားခင်ဗျာဒါတမင်များရွေးသလား
we don't know but it's the duty of the police to ensure that there's adequate
now ကျွန်တော်တို့မသိပါဘူးတကယ်တော့ခိုင်းလုံစိတ်ချရတဲ့ဘာသာပြန်ရှိနေဖို့ပံ့ပိုးပေးဖို့ဆိုတာရဲဘက်ကတာဝန်ပါဒါပေမဲ့အဲ့ဒီအမှုမှာသူတို့ကအဲ့ဒီလိုလုပ်မပေးပါဘူးအခုစကားပြန်နှစ်ယောက်ဟာအကြီးချင်းလုံးဝညံ့ဖျင်းနေတယ်ဆိုတာတိတ်ကိုထင်ရှားပါတယ်နောက်ပြီးတော့စကားပြန်နေရွေးချယ်တဲ့နေရာမှာလဲဆွတ်ဆွဲခံရသူနှစ်ဦးနဲ့မတူကွဲပြားတဲ့ဘာသာတရားမတူညီတဲ့သူတွေကိုတိတိကျကျနဲ့ရွေးချယ်ခဲ့တာကိုတွေ့ရပါတယ်ဒါကြောင့်မဲတင်းမာမှုတွေပိုးပြီးတော့ဖြစ်ခဲ့ရပါတယ်ဒီနေရာမှာရဲတွေရဲ့ဆုံးဖြတ်ချက်ဟာလက်မခံနိုင်ကြပါဒီလိုလုပ်ခဲ့တဲ့အတွက်ဆွတ်ဆွဲခံရသူနှစ်ဦးဖို့အမှုစုံစမ်းစစ်ဆေးစဉ်ကာလမှာလည်းမှန်မှန်ကန်ကန်ကိုစားပြုခြင်းမခံခဲ့ရဘူးဆိုတာသိကြပါတယ
်နောက်တစ်ခုကထိုင်းနိုင်ငံမှာစစ်ငြေမြန်မာတန်ရုံးကရောမြန်မာနိုင်ငံသားတွေအထူးသဖြင့်ဆွတ်ဆွဲခံရသူနှစ်ဦးအတွက်လုံလောက်တဲ့ကူညီပံ့ပိုးမှုတွေပေးခဲ့တယ်လို့ထင်ပါသလားတကယ်တော့တန်ရုံးဆိုတာကောင်စစ်ဌာနဆိုတာတခြားမြန်မာရောက်ရှိနေတဲ့ကိုယ်နိုင်ငံသားတွေရဲ့အကျိုးကိုကောက်ကဲကူညီဆောင်ရွက်ပေးရတဲ့အဖွဲ့အစည်းတွေပ
ါ The embassy itself is very poor in the assistance it provides to migrant workers not only that also a serious
တန်ယုံကိုနှိုက်ကလည်းဒီရွှေပြောင်းလူသမားတွေရဲ့အရေးကိစ္စမှာကူညီပံ့ပိုးပေးတယ်ဆိုတာသိပြီးတော့နည်းပါပါတယ်ဒါတွေမကပါဘူးတန်ယုံမှာခြားစားပျက်စီးမှုတွေကလည်းပြင်းထန်ပါတယ်ဒါတွေကိုထိုင်းမှာရှိတဲ့တန်ယုံရောမလေးရှားမှာရှိတဲ့တန်ယုံမှာပါကျွန်တော်တို့တွေ့ရပါတယ်အထူးသဖြင့်ရွှေပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးတော့အကွက်ကြကြအကြရိလိုက်စားတာတွေငွေညှစ်တောင်းခံတာတွေကိုအလုပ်ရှာဖွေရေးအဖွဲ့တွေပွဲစားတွေနဲ့ဆက်သွယ်ပြီးတော့ဆောင်ရွက်နေကြပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ဆရာတွေအများကြီးပါဇော်နဲ့ဝေဖြိုးတို့ကိုအကူအညီပေးရတဲ့မြမအစိုးရပုံမှန်လည်းမေးစရာတွေအများကြီးပါအခုသူတို့ပြစ်ဒဏ်ကြခံရပြီးမှဒီပုံမှန်လူတွေမကျေနပ်တန်တွေထွက်ပေါ်လာတာပါနောက်ကျနေပါပြီ
ဒီမှုအထူးသဖြင့်ဒီဖေဒန်စီရင်ချက်ဟာထိုင်းမြန်မာနှစ်နိုင်ငံဆက်ဆံရေးကိုဘယ်လောက်ထိထိခိုက်မှုရှိမယ်ထင်ပါလားခင်ဗျာ
It depends you know I mean obviously migrant workers and many Myanmar people feel incredibly let down by this decision because they believe
ဒီအမှုကိုဘယ်လိုကင်တွယ်ခဲ့ကြသလဲဆိုတဲ့အပေါ်မှာမူတည်ပါတယ်ဒီတရားရုံးဆုံးဖြတ်ချက်ကြောင့်ရွှေပြောင်းအလုပ်သမားတွေနဲ့တကွမြန်မာပြည်သူအများစုအထူးစိတ်ထိခိုက်ကြပါတယ်အခုပြစ်ဒဏ်စီရင်ခံရသူနှစ်ဦးဟာဆွဲဆိုချက်အတိုင်းပြစ်မှုကျူးလွန်သူတွေအစ်အမှမဟုတ်ပါဘူးထိုးကြွေးခံရသူတွေသာဖြစ်တယ်လို့အလုံးကယူဆနေပါတယ်ကျွန်တော်အနေနဲ့ကတော့သူတို့အပြစ်မဲ့သလားအပြစ်ရှိသလားဆိုတာမပြောလို့ပါဘူးတရားမျှတတဲ့စီရင်စစ်ဆေးမှုမျိုးပဲရစေချင်တာပါသူတို့နှစ်ယောက်ဟာမျှတတဲ့တရားစီရင်မှုလုံးဝမရရှိခဲ့ပါဘူးတရားလိုဘက်ကဒီလူနှစ်ဦးပြစ်မှုကျူးလွန်နေဆိုတာခိုင်လုံတဲ့တန်တရားရှင်းတဲ့တက်တည်အထောက်အထားမတင်ပြနိုင်ခဲ့ကြပါဘူးဆိုတော့သူတို့ကိုတရားသေးလွတ်ပေးရမှာပါဒီလိုမမျှတမှုတွေထိုင်းနိုင်ငံမှာတကယ်ဖြစ်နေတဲ့ပြဿနာပါနိုင်ငံဆက်ဆံရေးကိုပြောရရင်တော့ဒါဟာအရေးကြီးတဲ့ပြဿနာတစ်ရပ်ဖြစ်လာခဲ့ပါပြီ။ဒီအမှုကိုတရားဥပဒေစိုးမိုးမှုအပြည့်အဝနဲ့ကင်တွယ်ဖြေရှင်းရပါလိမ့်မယ်။တရားစီရင်ရေးတရားမျှတမှုတက်တက်နဲ့ရှင်းပြရပါလိမ့်မယ်။ဒါဟာနိုင်ငံရေးအရအမျိုးသားရေးအရဖြေရှင်းရမယ့်ပြဿနာတစ်ရပ်မဟုတ်ပါဘူး
။တကယ်လို့သာဆွဆွဲခံရတဲ့သူနှစ်ယောက်ဟာမြန်မာတွေမဟုတ်ဘဲအမေရိကန်၊ဂျပန်၊တရုတ်ဒ
ဒါမှမဟုတ်ထိုင်းနိုင်ငံနဲ့ဆက်ဆံရေးသိကောင်းတဲ့တိုင်းငံကထိုင်းနိုင်ငံကလေးစားအကူရတဲ့နိုင်ငံတကာရဲ့နိုင်ငံသားတွေဖြစ်ခဲ့ရင်တော့အခုလိုစီရင်ဆုံးဖြတ်လိမ့်မယ်လို့ထင်ပါလားခင်ဗျာ
I don't see the case in terms of nationalism or ethnicity or religion or
ကျွန်တော်အနေနဲ့ကတော့ဒီအမှုကိုအမျိုးသားရေးနဲ့တော့လည်းကောင်းလူမျိုးရေးနဲ့တော့လည်းကောင်းဘာသာရေးနဲ့တော့လည်းကောင်းဆက်ဆက်ပြီးတော့မကြည့်လို့ပါဘူးအဲ့ဒီရှူတောင်တွေကိုကျွန်တော်မဝေဖန်လို့ပါဘူးကျွန်တော်တို့ကဒီအမှုမှာမမျှတာဘူး။ဒါကြောင့်အယူခံတက်မယ်။စွတ်စွဲခံအကျိုးဆောင်အဖွဲ့ကလည်းဒီအတွက်စိတ်အားထက်သန်နေကြပါလေ။အယူခံရုံးကိုတက်မယ်။မရရင်တရားရုံးချုပ်ကိုတက်မယ်။အဲ့ဒီကြာရင်သူတို့လွတ်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အခုသူတို့ကိုထိန်းချုပ်ထားပုံကလည်းတိတ်ကြမ်းကြုတ်ပါတယ်။24နာရီလုံးလုံးခြေချင်းခတ်ထားတယ်၊တိုက်ပိတ်ထားတယ်၊တည်တံ့ကျဆင်းမှာပါဝင်နေပြီးတော့လုံခြုံရေးအထူးတင်းကျပ်ထားပါတယ်။အခြေအနေဆိုးရွားလာတဲ့ထိုင်းအချင်းတောင်မှာကြံ့ကြံ့ခံနိုင်မှုဆိုတာလိုအပ်ပါတယ်အယူခံပြီးရင်သူတို့လွတ်မှာပ
ါဆိုတော့ထိုင်းအယူခံတရားရုံးကိုတော့လုံးဝခိုင်လုံစိတ်ချရတယ်လို့ NGO အနေနဲ့လက်ခံတယ်ပေါ့အယုံကြည်ကြည့်ရဆိုတဲ့သဘောပေါ့
We respect the Thai judicial system and we will move forward in accordance with the rule of law we feel confident that the court the appeals court
ထိုင်းနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုကျွန်တော်တို့လေးစားပါတယ်တရားဥပဒေစိုးမိုးမှုနဲ့အညီလောက်လာမယ်လို့တရားရုံးအပေါ်မှာကျွန်တော်တို့ယုံကြည်ပါတယ်အယူခံတရားရုံးဟာအမှုရဲ့အချက်လက်ပိုင်းဆိုင်ရာဥပဒေမူဝါဒပိုင်းဆိုင်ရာတွေကိုစဉ်းစားစစ်ဆေးမှာပါပြစ်မှုထင်ရှားတယ်ဆိုတာအစိုးရရှိနေတဲ့တရားလိုအကျိုးဆောင်တွေဘက်ကတန်တရာကင်းရှင်းအောင်တက်တည်မပြနိုင်ကြပါဘူးဒါကြောင့်အယူခံတဲ့အခါမှာလွတ်မယ်လို့အခိုင်အမာယုံကြည်နေကြတာပ
ါနောက်တစ်ခုကအခုခါမြန်မာပြည်သူတွေတခါပြည်ပရောက်နေတဲ့မြန်မာတွေထိုင်းတန်ရုံတွေရှေ့မှာတွားရောက်ပြီးတော့ဒီတရားရုံးဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒပြနေကြတာတွေ့ရပါတယ်ဒီလောက်ရတွေဟာတစုံတရာအထောက်အကူဖြစ်စေလိမ့်မယ်လို့အန်ဒီထင်ပါသလားခင်ဗျာ
I think that the peaceful protest is fine if people feel that the two they have enough evidence
လူလူအနေနဲ့ဆွဆွဲခံရသူနှစ်ဦးမှအပြစ်မရှိဘူးတမင်ထိုးကြွေးပြစ်ဒဏ်ချခံခဲ့ရတာလို့ယုံကြည်ပြီးတော့ငြိမ်းချမ်းစွာဆန္ဒပြတယ်ဆိုတာကတော့ဘာမှပြောစရာမရှိပါဘူးလို့သိတင်ပါတယ်ဒါပေမဲ့ကျွန်တော်အဖို့ဒီအမှုကိုနီးနီးကပ်ကပ်စောင့်ကြည့်နေသူတဦးဖို့ကတော့အပြစ်ရှိမရှိဆိုတာမပြောလို့ပါဘူးတရားရုံးရှေ့မှာအချက်လက်ဆိုင်ရာတွေကိုပဲပြောချင်ပါတယ်။ခိုင်လုံတဲ့တက်တေကန်နဲ့တန်တရာကင်းအောင်ပြတ်တနိုင်မှအပြစ်ရှိမှာပါ။မပြတ်တနိုင်တဲ့မြတ်အပြစ်မရှိပါဘူး။ဆိုတော့ဆန္ဒပြသူတွေငင်းကြမ်းစွာဆန္ဒပြကြတယ်ဆိုတာမှန်ကန်တဲ့အလုပ်ပါ။ဒါပေမဲ့ဒီဆန္ဒပြမှုတွေဟာထိုင်းတရားစီရင်ရေးအပေါ်အကျိုးတက်ရောက်မှုရှိပါမလား?ကျွန်တော်မသိပါဘူး။နိုင်ငံရေးရအကျိုးတက်ရောက်နိုင်ပါလေ
။နောက်ဆုံးတစ်ခုမေးချင်တာကတော့သေဆုံးသွားခဲ့ရတဲ့လူမျိုးဟာဗြိတိန်နိုင်ငံသားတွေဖြစ်လို့ဗြိတိန်အစိုးရကိုကျဉ်းနှံ့အောင်ဒီလူငယ်နှုတ်ကိုထိုးကြွေးလိုက်တယ်ဆိုရင်တော့မှန်ပါသလားခင်ဗျာ
I think the British government and the victims parents they want the people who are guilty of this crime to be held accountable whether
ဗြိတိန်အစိုးရကရောတည်ဆုံးသူနှစ်ဦးရဲ့မိသားစုကပါဒီအမှုတွေအပြစ်မရှိသူတွေကိုအပြစ်ဖို့ပြီးတော့စီရင်တာမျိုးလိုလားကြမှာမဟုတ်ပါဘူးမြန်မာဖြစ်ဖြစ်ထိုင်းဖြစ်ဖြစ်တခြားဘယ်လူမျိုးပဲဖြစ်ဖြစ်ပါအခုချိန်ထိပြစ်မှုအမှန်တကယ်ကျူးလွန်သူဘယ်သူဘဝဆိုတာဘသူမှမတိနိုင်သေးပါဘူးမှုကင်းဖြစ်ပေါ်တဲ့နေ့ညကအဲ့ဒီနေရာကိုကျွန်တော်တို့လည်းရောက်သွားပါတယ်ကမ်းခြေမှာဘာမှမတွေ့ရပါဘူးဒါကြောင့်သူတို့ဟာတမင်ထိုးကြွေးခံရတာလည်းဖြစ်နိုင်ပါတယ်တရားလိုဘက်ကလည်းတက်တေအလုံးလောက်မပြနိုင်ပါဘူ
းအခုဆက်လက်ပြီးတော့ခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာအရင်ကစကိုင်းတိုင်းစင်တဲ့ကျွော်မှာတောင်သူလုတ်ခဲ့ပြီးအခုအမေရိကန်နိုင်ငံအော်ရီဂွန်တက္ကသိုလ်မှာမဟာဘွဲ့တင်နန်းလာတက်နေတဲ့ကိုဝင်းမင်းကသူ့အမြင်ကိုပြောပြထားပါတယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကျိုးသားချင်းနဲ့ဒီအခွင့်အရေးတွေကိုဖန်တီးနိုင်တယ်လို့ကျွန်တော်ယုံကြည်တယ်ကျွန်တော်ယုံကြည်တာကကောင်းဆောင်ကောင်းတယောက်ဖြစ်ဖို့အရင်ရည်ကြည်တယ်ကိုဖြစ်ချင်တဲ့စိတ်ဓာတ်ပေါ့နော်ကိုဖြစ်ချင်တယ်ဘာလို့လဲကောင်းဆောင်စုတယောက်ကဒီလိုမျိုးအဆုံးအဖြတ်အမှားတစ်ခုကလူအများကြီးကိုတည့်ရောက်နိုင်တယ်ဆိုတော့ကျွန်တော်တို့ဒီဒီကြုံတွေ့ခံစားခဲ့ကြရတယ်အဲ့တော့ကောင်းဆောင်ကောင်းဖြစ်ဖို့လိုတယ်ကောင်းဆောင်ကောင်းဖြစ်တဲ့နေရာမှာကျွန်တော်တို့ဘယ်လိုမျိုးလုပ်ရမလဲဆိုရင်ကျွန်တော်ယုံကြည်တာကတော့ကြိုးစားဖို့လိုတယ်ဘဝတစ်ခါတည်းလေးကျွန်တော်တို့ဖြစ်စေခြင်းလေဆိုရှိပြခြင်းလို့ဖြစ်တတ်ကြအောင်ကျွန်တော်တို့လည်းတချို့လေးရှင်းရတဲ့မိသားစုကလာတာရှိမယ်နေနေပညာတတ်တဲ့မိသားစုကလာတာရှိပဲဒါမှမဟုတ်ဘာမှမရှိတဲ့မိသားစုကလာကောင်းလာတာရှိဒါပေမဲ့ဒီကကြိုးစားခြင်းစိတ်ဓာတ်တစ်ခုရှိတယ်ဆိုရင်ကျွန်တော်ကတော့ဒီအောင်မြင်မှုကိုတက်လန်းတဲ့နေရာမှာအစားလို့ကျွန်တော်ကတော့ယုံကြည်တယ်ဒါဖြစ်လို့လဲဆိုတော့ ဒီအခွန်လန်းတွေဖန်တီးတဲ့နေရာမှာစူးစမ်းမှုအဓိကပရမစူးစမ်းရမယ်နောက်ပြီးရိုးသားရမယ်ကျွန်တော်ရဲ့ယုံကြည်တာကတော့လူတဦးတယောက်ရဲ့ချမ်းသာတာဆိုတော့ဒါဒီပတ်စံရှိတာမရှိတာနဲ့ကျွန်တော်ကတိုင်းတာတယ်လို့ကျွန်တော်ကတော့ဘာလို့မချင်ဘူးဒီလူတဦးတယောက်ရဲ့ချမ်းသာမှုဟာစူးစမ်းမှုရိုးသားမှုတွေးခေါ်မှုဇာယိတအဲ့ဒီခါရီနဲ့ရေရှည်တိုင်းတာတယ်လို့ကျွန်တော်ကတော့ထင်တယ်အခုလည်းတော့စူးစမ်းမှုအဓိကသာမတလည်းအောင်မြင်မယ်ကျိုးသားဆိုဥမာဆိုပါဆိုခေါင်းဆောင်တယောက်ဖြစ်ဖို့ဆိုလို့ရှိရင်ခေါင်းဆောင်တယောက်မှာရှိတဲ့ရှိအပ်တဲ့အရေးအချင်းတွေဘယ်လိုလုပ်ရမလဲအဲ့လိုမျိုးတွေကိုကျိုးသားရမယ်တစ်ဆင့်နဲ့တစ်ဆင့်ပုံတော့အမြင်နဲ့ပုံမှန်ကျိုးသားနေဖို့လိုအပ်တယ်နောက်ပြီးဘာလို့လဲဆိုလို့ရှိရင်ဘယ်လိုအချင်းမျိုးမှာပဲရှိရှိဒီအောင်မြင်မှုဆိုတာကိုယ့်ရဲ့လက်တကမ်းမှာလို့ကျွန်တော်ကတော့ထင်တယ်အောင်မြင်မှုကလက်တကမ်းမှာဆိုတာကအမြင်နဲ့ကျိုးသားမှုနဲ့ရှင်းသွင်းနေတာအမြင်နဲ့ကျိုးသားနေမှာအမြဲတမ်းတီထွန်ကြံစားမလို့ကိုဘာလုပ်ရင်ကောင်းမလဲကိုဒီအလုပ်ဒီအလုပ်တစ်ခုအောင်မြင်နေလဲဆိုရင်ဘယ်လိုလုပ်ရင်ရနိုင်လဲဆိုတာပုံမှာပဲဟိုစိတ်ကထားပြီးတော့လုပ်ရမယ်လို့ထင်တယ်အခက်အခဲဆိုတာဘဝတိုင်းမှာရှိမယ်နေရာတိုင်းမှာရှိမယ်ဘောနော်အဲ့လိုအခက်အခဲကိုဘယ်လိုမျိုးကြုံတွေ့ဖြတ်ကျော်ပွားရမလဲဆိုတဲ့ဒီပုံမှာပဲမူတည်တယ်ဗောဗျာဥမာဆိုပါလို့သူကဟိုအကြောင်းကိုခက်ခက်ခက်ခက်တဲ့ရတာရှိမယ်အလုပ်တစ်ခုကိုခက်ခက်ခက်ခက်လုပ်ရတာရှိမယ်ဒါပေမဲ့ဒီကရန်ကျိုးသားပြီးတော့ပုံမှန်တက်လှမ်းသွားနေရဆိုလို့ရှိရင်ကျွန်တော်ကတနေ့အောင်မြင်နိုင်တယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဥမာကျွန်တော်ကိုယ်တိုင်ဆိုလို့ရှိရင်အခုအချိန်မှာဆိုလို့ရှိရင်အမေရိကန်နိုင်ငံမှာပညာလာရောက်တင်ယူနေတာပုံတော့ကျွန်တော်လွန်ခဲ့တဲ့15နှစ်16နှစ်လောက်တုန်းငါဆိုလို့ရှိရင်ဒီလိုမျိုးလာတင်နိုင်မှုအခွင့်အရေးကိုအိမ်မက်မက်ဖို့တောင်ကျွန်တော်ကမစဉ်းစားဘူး။လွန်ခဲ့တဲ့ဘယ်လိုမဆိုင်ဝါ16နှစ်16နှစ်လောက်ကဆိုလို့ရှိရင်ကျွန်တော်ကဒီမြန်မာနိုင်ငံစကိုင်းတိုင်းဒီစင်တဲ့ကြည့်ရမှာပေါ့နော်အဲ့မှာကျွန်တော်ကတောင်သူလုံနေတဲ့လက်သမားတယောက်ပေါ့ကျွန်တော်ကအဲ့တော့ကျောင်းသားတယောက်တောင်မဟုတ်ဒီမန္တလေးပေါင်လို့ပုံတော်ကြီးပညာရေးကျောင်းဝင်နေပြီးတော့ဆယ်လမ်းအောင်ပြီးတော့ကျွန်တော်ကအသင့်ဒီအမေရိကန်နိုင်ငံကိုပညာလာရောက်တင်ယူနိုင်တာဘဝမှာဖြစ်ပြတာနဲ့တခါတလေကကို control လုပ်နိုင်တာရှိကောင်းရှိမယ်ခုမှဆိုပါတော့ကို့မိဘကအဆင်မပြေတာစီးပွားရေးအဆင်မပြေတာဒါတွေကကိုထင်းချင်းချုပ်နိုင်တဲ့ဘိုင်းနေမှာမဟုတ်တာအဲ့လိုမျိုးမဟုတ်ဘူးဆိုလို့ချင်းကိုလုံနိုင်တဲ့နေရာကနေကျွန်တော်ကတော့စားပြီးတော့လုံနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုမျိုးယုံကြည်တာပေါ့နော်ကိုရဲ့စူးစမ်းမှုယုံကြည်မှုပေးတယ်ဆိုလို့ချင်းနေရာတစ်ခုကိုရောက်နိုင်တယ်ဆိုတဲ့စိတ်ကိုထားပြီးတော့စူးစမ်းမယ်ဆိုလို့ရှင်အောင်မြင်နိုင်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ခုတစ်ပတ်သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဒီဇင်ဘာလ31ရက်ကြာသာပတင်းနေ့မနက်ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ကဘာပေါ်ကငှက်မှုခေါင်းမမှုအာဟာရချို့တဲ့မှုနဲ့ဆင်းရဲမွဲတေမှုရော့ကျစေရေးကိုအမေရိကန်ပြည်ထောင်စုကဦးစားပေးလှုပ်ဆောင်သွားမယ်လို့2009ခုနှစ်ထဲမှာသမ္မတအိုဘားမားကကြေညာခဲ့ပါဗါတယ်။အဲ့ဒီအချိန်တုန်းကကဘာစီးပွားရေးကျဆင်းနေတာစားသောက်ကုန်ပစ္စည်းဈေးနှုန်းမြင့်မားခဲ့တာကြောင့်စားနပ်ရိက္ခာမဖူမလုံဖြစ်မှာကိုစိုးရိမ်တဲ့သူတွေပိုတိုးလာစေခဲ့ပါဗါတယ်။ဒါကြောင့်မို့ကဘာငှက်မှုခေါင်းမမှုနဲ့စင်ရဲမွေးတင်မှုတိုက်ဖြည့်ရေးမှာအသုံးပြုဖို့ကနဦးငွေအဖြစ်အမေရိကန်ဒေါ်လာ 3.5 ဘီလီယံကိုမတည်ကြောင်းအီတလီနိုင်ငံလာကွီလာမြို့မှာကျင်းပတဲ့ G8 ထိပ်သီးညီလာခံမှာသမ္မတအိုဘားမားကအာမခံပြောဆိုသွားပါတယ်။အဲဒီနောက်တနှစ်မပြည့်ခင်မှာပဲ Feed the Future ဆိုတဲ့အဖွဲ့ပေါ်လာပါတယ်။ကိုယ်တိုင်းပြည်တွင်းမှာစားနပ်ရိက္ခာဖူးလုံအောင်လုပ်နေတဲ့တိုင်းပြည်တွေအကျိုးခံစားနေရတယ်ဆိုတဲ့အတွေးပေါ်မှာအခြေခံပြီးအခုလိုပနာမခြေလှမ်းနဲ့ဖွံ့ဖြိုးတိုးတက်မှုရအောင်လှုပ်ဆောင်ချက်တွေကအောင်မြင်ဆုံးဖြစ်လာမှာပါဒီအစီအစဉ်ကိုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအမေရိကန်အေဂျင်စီကဦးဆောင်ပြီးအခြားသောအစိုးရဌာန10ခုနဲ့ပုဂ္ဂလိကယင်းနှိမ့်နှံတဲ့လုပ်ငန်းရှင်တွေနဲ့အေဂျင်စီတွေကပူးပေါင်းဆောင်ရွက်ကြတာဖြစ်ပါတယ်ဒီကနေ့မှာတော့ Feed the Future အဖွဲ့ကစားနပ်ရိက္ခာဖူလုံရေးအတွက်ကြိုးပမ်းနေတဲ့အခြားသောအမေရိကန်အစိုးရဌာနတွေနဲ့ပူးပေါင်းပြီးဖွံ့ဖြိုးစနိုင်ငံတွေကငှက်မှုခေါင်းပါမှုအာဟာရချို့တဲ့မှုနဲ့ဆင်းရဲမွဲတေမှုတိုက်ဖြတ်ရေးမှာကြီးမားတဲ့တိုးတက်မှုတွေရအောင်ကူညီပေးနေပါဗါး2014တနှစ်တည်းမှာတင်အိမ်အောင်စုပေါင်း19သန်းလောက်ကို Feed the Future အဖွဲ့ကအကူအညီပေးနိုင်ခဲ့ပါတယ်။အဲ့ဒီထဲမှာလေသမား9တန်းနီးပါးကိုဓာတ်မြေဩဇာနဲ့ပိုကောင်းတဲ့မျိုးစေ့တွေပေးဝေခဲ့တယ်လို့နီးပညာသစ်တွေကိုဘလို့အသုံးပြုမလဲဆိုတာကိုပါလေ့ကျင့်ပေးနိုင်ခဲ့ပါတယ်။တကယ်တော့ Feed the Future အဖွဲ့ကတွားရောက်ကူညီနေတဲ့ဒေသတွေမှာလွန်ခဲ့တဲ့9နှစ်ကဆိုရင်ရေရှည်အာဟာရချို့တက်မှုကြောင့်ကလေးငယ်တွေဖွံ့ဖြိုးတိုးတက်မှုတန်ပြီးကျုံလှီနေတဲ့နှုန်းဟာအီသီယိုးပီးယားနိုင်ငံမှာဆိုရင်900ခန့်နှုန်းကျဆင်းခဲ့ပြီးဂါနာနိုင်ငံမှာတော့3300ခန့်နှုန်းအထိကျဆင်းနေခဲ့ကြောင်းကင်ညာမှာဆိုရင်2500ခန့်နှုန်းကျဆင်းနေခဲ့တယ်လို့ကမ်ဘောဒီးယားနိုင်ငံမှာတော့2100ခန့်နှုန်းကျဆင်းနေခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့14400ခန့်နှုန်းရှိခဲ့ပါတယ်ဟွန်ဒူရပ်စ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာတော့ဆင်းရဲမှုနှုန်းတစ်ဆင့်လျှော့ချနိုင်ခဲ့တာတွေ့ရပါတယ်။ဒီကမ္ဘာလုံးအတိုင်းအတာအရာတွေ့ရင်ကလေးငယ်12တန်းဟာဗိုက်တာမင်အာဟာရစီဝါနဲ့စတဲ့အာဟာရဖွံ့ဖြိုးရေးအတွက်ရရှိကြပြီးသူတို့ရဲ့ကိုယ်ခန္ဓာကြီးထွားဖွံ့ဖြိုးမှုအတွက်အထောက်အကူဖြစ်စေခဲ့ပါတယ်။တိုးတက်ဖြစ်ထွန်းမှုအများစုဟာ Feed the Future အဖွဲ့နဲ့စီဝါရေးကုမ္ပဏီကြီးတွေရဲ့ပူးပေါင်းဆောင်ရွက်မှုကနေရလာတဲ့အကျိုးရလဒ်တွေပဲဖြစ်ပြီးစာနယ်ဇင်းကမပူလုံခြင်းရဲ့အဓိကအကြောင်းရင်းခံကိုဖြည့်ရှင်းပေးနိုင်ဖို့တပိုင်းတနိုင်စိုက်ပျိုးရေးလုပ်နေတဲ့လယ်သမားတွေကိုကူညီကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာစိုက်ပျိုးရေးကဏ္ဍအလားအလာကောင်းတွေပေါ်လာအောင်ပြောင်းလဲပစ်ဖို့ Feed the Future အစီအစဉ်ကနေတဆင့်နေစပ်ဖြတ်ကျော်ပြီးလုပ်ငန်းကဏ္ဍတွေကိုဖြတ်ကျော်ပြီးပူးပေါင်းလှုပ်ဆောင်နေတယ်လို့ USAID တွဲဖက်အုပ်ချုပ်ရေးမှူး Eric Poster ကပြောပါတယ်။အာရှနိုင်ငံတွေကနေကာရေဘီယံပင်လယ်ကိုဖြတ်ပြီးအာဖရိကနိုင်ငံတွေအထိ Feed the Future အဖွဲ့ရဲ့အကူအညီတွေကြောင့်တည်နံအထွက်တိုးလာသလိုဝင်ငွေလည်းတိုးလာပါတယ်။စည်ရဲမှုကိုလျှော့ချနိုင်သလိုအာဟာရချို့တက်မှုကိုလည်းလျှော့ချလာနိုင်ပြီးကလေးငယ်တွေအာဟာရဖွံ့ဖြိုးဖို့ကောင်းမွန်လာစေပါတယ်။ဒီအတိုင်းသာ USAID နဲ့လက်တွဲဘော်တွေအတူတကွလုပ်သွားမယ်ဆိုရင်လူတိုင်းသူတို့လိုအပ်တဲ့အာဟာရပြည့်ဝစေတဲ့အစားအစာကိုရရှိမှာဖြစ်တယ်လို့ကျမ်းမာတဲ့ဘဝကိုရရှိကြလိမ့်မယ်လို့သူကပြောပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်။ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြားလိုပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုဦးစံမုတ်ဝေကကြီးညာပေးပါမယ်ခင်ဗျာ။
အီရန်နိုင်ငံဘက်ဒက်မြို့တော်ရဲ့အနောက်ဘက်မှာရှိတဲ့အချက်ချာကျတဲ့ရာမာဒီမြို့ရဲကနေ IS စစ်သွေးကြွတွေကိုအီရန်အစိုးရတပ်ဖွဲ့တွေကအများအပြားတိုက်ထုတ်နိုင်ခဲ့ပြီးတဲ့နောက်မြို့ရဲ့နေရာတော်တော်များများကိုထိန်းချုပ်နိုင်ရေးအတွက်ဆူနီမျိုးနွယ်တိုက်ခိုက်ရေးသမားတွေကအကူအညီပေးလျက်ရှိတယ်လို့အီရန်စစ်ဖက်ဆိုင်ရာအရာရှိတွေကပြောပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူပေးထားတဲ့အီရန်တပ်ဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်အတွင်းအပြင်းထန်ထိုးစစ်ဆင်နွှဲခဲ့ပြီးတဲ့နောက်ရာမာဒီမြို့ဒဲမှာရှိတဲ့အစွန်းရောက်တေရဲ့ကုကံတိုက်ခိုက်မှုအနည်းငယ်သာကျန်မာတော့တယ်။ဒါပေမဲ့ရဘာနီဗျူတွေကအဓိကကျတဲ့အစိုးရအဆောက်အဝင်းကိုအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူခဲ့ပြီးမနေ့ကတော့အီရတ်ဝန်ကြီးချုပ်တွားရောက်ပြီးတော့ကြည့်ရှုခဲ့ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စီးရီးယားအရက်သားယာနဲ့ချီပြီးတော့တည်ဆုံခဲ့ရတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့လွန်စွာစိတ်အနှောက်အယှက်ဖြစ်ရတယ်လို့နိုင်ငံရဲ့အကာအကွယ်မဲ့ဆုံးလူတွေအပေါ်အခုလိုတိုက်ခိုက်မှုတွေကြောင့်စီးရီးယားပြည်ပခန့်ကိုနိုင်ငံရေးနည်းနဲ့အပြေရှားဖို့ကြိုးပမ်းမှုတွေကိုထိခိုက်စေတယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံဒီခါမှာခင်ဗျာအီရန်နိုင်ငံဟာပြီးခဲ့တဲ့သတင်းပတ်အတွင်းအလွန်မင်းရန်ဆရာရောက်တဲ့မစ္စိုင်းဒုံးကျည်ပစ်လွတ်တဲ့စမ်းသပ်မှုတစ်ခုကိုပြုလုပ်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကဆွဆွဲလိုက်ပါတယ်။အဲ့ဒီမစ္စိုင်းဒုံးကျည်ဟာနိုင်ငံတကာတင်းမောတွေတွာလာတဲ့ဟော်မုတ်ရေလက်ကြားကိုဖြတ်တန်းနေတဲ့အမေရိကန်လေယာဉ်တွေစစ်တင်းမောတစ်စီးအနီးကနေဖြတ်သွားခဲ့တယ်လို့ဆိုပါတယ်။
တဲ့ရင်ချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျင်ဟောင်းမှာဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOA American တန်မနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.